Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2023ခုနှစ်အောက်တိုဘာလ1ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လည်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ American ဆူရယာယီ38ဥပဒေကိုသမ္မတ Biden လက်မှတ်ထိုးတည်ပြုပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေအတွက်တိုကျိုမြို့တော်မှာမြန်မာရေးလှူရှားသူတွေရန်ပုံငွေရှာခဲ့ကြပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မန်းရင်ချင်းနိုင်တဲ့သူတင်ပြပေးသွားမှာပါ
။ဒီကနေ့ဤပညာတွေတိုးတက်နေတဲ့ကမ္ဘာမှာခေတ်စားလာနေတဲ့ Digital ငွေကြေးစနစ်ဟာဘလို့အသုံးဝင်ပါတယ်လဲ
။အဓိကကတော့ဒီငွေဥဒေါ်လာရေးမှာဘလို့ရေးပါလဲဆိုတာကတော့ဒေါ်လာရေးအတွက်ကျွန်တော်တို့အထောက်ပံ့ပေါ့နော်။ဒီအတွက်ရေးပါပါတယ
်။ဒါကတော့ဒီ digital ငွေကြေးစနစ်ကိုတုံးဆွဲနေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီတုံးဆွဲနေတဲ့နည်းပညာတွေနဲ့ပတ်သက်လို့အကြံပေးပုဂ္ဂိုလ်တဦးကိုဆက်သွယ်မေးမြန်းထားတာကိုမြမဒီမိုကရေစီရေးရာကိုထုတ်လင်းတဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါရိုဟင်ဂျာတွေပေါ်ရန်လိုတက်ဖြတ်နိုင်တဲ့အထိအမုန်းပွားစေမဲ့မှန်မှန်သတင်းအချက်အလက်ဖြန့်ဝေတာတွေနဲ့ပတ်သက်တဲ့ Facebook ပိုင်းဆိုင်ရာနဲ့ပတ်သက်လို့လည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့တနူးနေညာချန်းထုတ်လင်းနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့အတူပြောပြမှာပါရှင်။
အမေရိကန်ဆူရလုပ်ငန်းတွေရပ်ဆိုင်ရမယ်နောက်ဆုံးနိုင်ပိုင်းလိုမှာပဲလွတ်တော်မှာယာယီ3စိတ်တွေသဘောတူညီချက်ရရှိခဲ့ပြီးဥပဒေချမ်းကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးအတူပြုလိုက်ပါတယ
် On this vote the yeas are 88 the nays are 9 under the previous order requiring 60 votes for the past
55ရက်ခုပြုမယ်ဥပဒေကို Republican Conservative အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာစိစက်ညှိနှိုင်းသဘောတူခဲ့ပြီးတဲ့နောက်သမ္မတရဲ့ Democratic Party ကိုယ်စားလှယ်အများစုရှိတဲ့ထက်လွှတ်တော်မှာထောက်ခံမဲ့88မဲ့ကန့်ကွက်မဲ့9မဲ့နဲ့အတည်ပြုလိုက်တာပါလွှတ်တော်နေရာကအတည်ပြုလိုက်တဲ့ယာယီ3စိတ်ဥပဒေကိုတော့အစိုးရလုပ်ငန်းတွေရပ်ဆိုင်ရမယ်သတ်မှတ်ချိန်တနားရီတောင်မကျန်တော့တဲ့အချိန်မှာမင်းညားကပဲသမ္မတကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်ဥပဒေကိုလက်မှတ်ထိုးအတည်ပြုလိုက်တဲ့ဓာတ်ပုံကိုလည်း X လူမှုကွန်ရက်မှာပေါ်ပြခဲ့ပြီးတနစ်စာအပြည့်သုံးစိတ်တွေလွှတ်တော်ကအမြန်ဆုံးအတည်ပြုဖို့လဲတိုက်တွန်းခဲ့တာပါရာယီသုံးစိတ်ဥပဒေမှာတော့သမ္မတဘိုင်ဒန်တောင်းခံထားတဲ့ကပ်ပေးတဲ့အကူအညီပေးဒေါ်လာ16ဘီလီယံအသုံးစိတ်ပါဝင်ပေမဲ့ရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်တောင်းခံထားတဲ့အကူအညီတွေတော့မပါဝင်ခဲ့ပါဘူးခင်ဗျာ
တူရကီနိုင်ငံမြို့တော်အန်ကာရာမှာရှိတဲ့ပြည်ထောင်ဝင်ကြီးဌာနအနီးဒီကနေ့အသေးခံဘုံခွဲသမားတဦးဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်ခဲ့ကြောင်းတူရကီပြည်ထောင်ဝင်ကြီးအလီရာလီကာရာကပြောပါတယ်ဒါအပြင်ဒုတိယမြောက်အသေးခံဘုံခွဲတိုက်ခိုက်မဲ့သူဟာလည်းရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာတေဆုံးခဲ့တယ်လို့တူရကီဝင်ကြီးကဆိုပါတယ်ဒီတိုက်ခိုက်မှုအတွင်းရဲအရာရှိ2ဦးဒဏ်ရာရခဲ့ပါတယ်နေရာဒီအားလက်ရဲ့အပြည်တနူးနေနေမှာလွတ်တော်ပြန်ဖွင့်ဖို့မတိုင်ခင်နိုင်ပိုင်းလိုမှာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာပါရုပ်သံမှတ်တမ်းတွေအရအဲ့ဒီ area အတွင်းမှာရပ်ထားတဲ့မော်တော်ယာဉ်ဒဇင်းအနီးမှာဘုံရှင်းလင်းရေးတပ်ဖွဲ့ဝင်တွေပစ္စည်းကရိယာတွေနဲ့စစ်ဆေးဆောင်ရွက်နေတာတွေ့မြင်ကြရပါတယ်တိုက်ခိုက်သူတွေနဲ့ပတ်သက်လို့တော့သတင်းအချက်အလက်တွေကိုတူရကီအစိုးရဘက်ကချက်ချင်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးရှင
်။ယူကရိန်းနိုင်ငံချက်ကစီဒေသမှာရုရှားကဒရုန်း30လောင်းနဲ့ညဘက်တိုက်ခိုက်မှုမှာ16ခုကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကဒီနေ့ပဲပြောလိုက်ပါတယ်။ဒရုန်းအများပြားနဲ့တိုက်ခိုက်မှုကြောင့်ဥမ္မံမျိုးကကွန်ထရိုးလုပ်ငန်းတချို့ကိုထိမှန်တဲ့အကြောင်းအုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ရုရှားရဲ့လက်နက်ကြီးကြောင့်စပိုရီရှားဒေသမှာလည်းတယောက်တည်ပြီးနောက်တူတရားရခဲ့တာပါယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ဗြိတိန်ကာဝေးဝန်ကြီးဌာနရဲ့နေ့စဉ်ထောက်လိုင်းအစီရင်ခံစာမှာတော့ရုရှားကတမင်ပေါက်ကြားအောင်လုပ်ခဲ့တဲ့ထောက်ထားတွေအရကာဝေးအသုံးစစ်ကိုတိတိကျကျတိုးမြင့်မှုပြင်ဆင်နေတဲ့အကြောင်းဖော်ပြထားပါတယ်ပြင်ပကိုပေါက်ကြားခဲ့တဲ့မှတ်တမ်းတွေအရ2023ဘန်နာနစ်ကကာဝေးအသုံးစစ်ထဲ68ရာခိုင်နှုန်းတိုးပြီး2024ခုနှစ်မှာရုရှားရူဘယ်10.8 trillion American dollar billion 110သုံးဆွဲဖို့ရထားတာတွေ့ရပါတယ်အ သုံးစီအစ်ကြောင့်ရုရှားရဲ့စီးပွားရေးမှာတည်ထတာထိခိုက်လာနိုင်တယ်လို့လည်းဗြိတိန်ကာဝေးဝန်ကြီးဌာနရဲ့အစီရင်ခံစာကဖော်ပြထားပါတယ်ခင်ဗျာ
and then ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9339နဲ့9383 5.53 kHz 9885တို့ပြင်စနေတနင်္ဂနွေမှာ5.19 190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးချက်တဲတွေနဲ့လက်နက်ကင်ပြစ်ကတ်တွေကြောင့်တန်းနဲ့ချီတဲ့နေရဆွန့်ခွာတိတ်ရှောင်နေရသူတွေကိုအကူအညီပေးရေးဂျပန်ရောက်မြန်မာနိုင်ငံသားတွေရန်ပုံငွေရှာကြပါတယ်။တိုကျိုမြို့ကဖျော်ဖြေရေးလုပ်ငန်းတွေနဲ့ကုန်တယ်ကြီးတွေရှိရာအီကီပူကူရိုရဲ့မှာဂျပန်ရောက်မြန်မာတွေစုဝေးပြီးဒီသတင်းပတ်ကောင်မှာရန်ပုံငွေရှာခဲ့ကြတာပါ။မြန်မာနိုင်ငံကတန်းရင်းသားတွေရဲ့ဝတ်စုံတွေကိုဝတ်ဆင်ပြီးရန်ပုံငွေရှာတဲ့လူရှာမှုကိုစစ်တပ်ရဲ့ဖိနှိပ်မှုကြောင့်ဒုက္ခရောက်နေတဲ့တန်းရင်းသားဒေသတွေမှာအကူအညီပေးဖို့ရည်ရွယ်တယ်လို့လည်းစီစဉ်သူတွေကိုကူကပြီးဂျပန်သတင်းဌာနတိုကျိုကျူရိုကဖော်ပြခဲ့ပါတယ်အတိုက်ခံဒီမိုကရက်တစ်ပါတီကထက်လက်တော်အမှတ်တိုးဖြစ်တဲ့မစ်ချီဟီရိုအီရှိပါရှိကတော့မြန်မာစစ်တပ်ရဲ့ရဲသားတွေပေါ်ဒေသောင်းကတိုက်ခိုက်တာတွေကြေးရွာတွေကိုမီးရှို့တဲ့လူရက်တွေကိုအလေးထားပြောဆိုသွားလို့ဒုက္ခတွေကိုအကူအညီပေးဖို့ဂျပန်ဆွေရောက်ကိုတိုက်တွန်းမယ်လို့ပြောတဲ့အကြောင်းသတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးဒီမိုကရေစီနဲ့လူ့ခွင့်ရေးပြန်လည်ပေါ်ထွန်းရေးမြန်မာပြည်သူတွေကိုအားပြည့်ပေးနိုင်အောင်ဂျပန်လွတ်တော်အမတ်တွေဝိုင်းဝန်းကြိုးပမ်းကြဖို့လေမြန်မာဒီမိုကရေစီဂျပန်လွတ်တော်အမတ်များအဖွဲ့ရဲ့ထွေထွေတွင်းရင်းမှုလည်းဖြစ်တဲ့အီရှိပါရှိကရန်ပုံငွေပွဲအခမ်းအနားမင်ကုန်းမှာပြောဆိုသွားပါတယ်ခင်ဗျာ
အရှိတောင်အာရှမှာပထမဆုံးကြည်စံရထားကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမနေ့ပြန်တနင်္လာနေ့စတင်ပြေးဆွဲတော်မှာပါအမေရိကန်ဒေါ်လာ9 billion တန်ဖိုးကုန်ကြခဲ့တဲ့ကြည်စံအမြန်ရထားစီမံကိန်းကိုတရုတ်ရဲ့ပံ့ပိုးကူညီမှုနဲ့အင်ဒိုနီးရှားအစိုးရကတည်ဆောက်ခဲ့တာပါတရုတ်ကူညီနဲ့တည်ဆောက်ထားတဲ့ကြည်စံရထားကို Wush လို့အမည်ပေးထားပြီးဂျကာတာနဲ့နိုင်ပေါင်းများစွာကြာအောင်စီးရတဲ့ဂျဗားပြည်နယ်ဘန်တောင်းမြို့ကို45မိနစ်အတွင်းရောက်ရှိမှာဖြစ်ပါတယ်အဲ့ဒီရထားမှာခီးတယ်ပေါင်း600ကျော်လိုက်ပါစီးနေနိုင်မယ်လို့ဆိုပါတယ်အခုလိုအင်ဒိုနီးရှားနိုင်ငံရဲ့လူဦးရေအများဆုံးရှိနေတဲ့မြို့ကြီးနှစ်မြို့ကြားပြေးဆွဲမဲ့ကြီးစံရထားစီမံကိန်းအကောင့်ထဲပေါ်ဆောင်နိုင်မှုကိုသမ္မတဂျိုကိုဝီဒိုဒိုကချီးကျူးဂုဏ်ပြုခဲ့ပြီးတနင်္လာနေ့မှာစတင်ဖွင့်လှစ်မဲ့အကြောင်းအင်ဒိုနီးရှားအစိုးရတာဝန်ရှိသူတွေကိုကောက်ကပြီးဒေတာရင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်ရှင်
အိန္ဒိယနိုင်ငံချေဆဲအာဖဂန်တန်ရုံးမှာဝန်ထမ်းအရေးအတွက်နဲ့လိုအပ်ချက်တွေရှိနေတာဖြင့်အင်ရှင်နိုင်ငံရဲ့ထောက်ခံမှုအားနည်းလာကြောင်းဆိုပြီးလုပ်ငန်းတွေပြိတ်တော့မဲ့အကြောင်းတန်ရုံးကဒီနေ့ပဲကြေညာလိုက်ပါတယ်။စိတ်မကောင်းခြင်းကြီးစွာနဲ့တန်ရုံးလုပ်ငန်းတွေရပ်နားတော့မယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပြီးအာဖဂန်နိုင်ငံသားတွေအတွက်အရေးပေါ်ကောက်စစ်လုပ်ငန်းတွေကိုတော့ဆက်လုပ်သွားမယ်အကြောင်းလည်းပြောပါတယ်။နောက်နိုင်ငံတွေကအာပီထောက်ခံထားတဲ့အစိုးရကိုဖိရှားပြီးတာလီဘန်နဲ့အာဏာရခဲ့တဲ့နှစ်နှစ်ကျော်အကြာမှာပဲအိန္ဒိယခြေဆိုင်အာဖဂန်နိုင်ငံကတန်ရုံးလုပ်ငန်းတွေရပ်ဆိုင်းမှုကြေညာလိုက်တာပါ။တခြားနိုင်ငံအများအပြားနဲ့အတူအိန္ဒိယအစိုးရကတော့တာလီဘန်အုပ်ချုပ်မှုတွေကိုတရားဝင်အသိအမှတ်ပြုလက်ခံမထားပါဘူးခင်ဗျာ
။တနင်္ဂနွေညချမ်းVOA မြန်မာပိုင်းစီစဉ်ရဲ့သတင်းတွေကိုကိုအောင်လွေဦးနဲ့အတူတင်ဆက်ခဲ့တာပါရှင်အခုတော့ဆက်သွယ်မေးမြန်းခန်းဒီအပတ်စဉ်ခန်းနာတွေကိုတင်ဆက်မှာပါရိုဟင်ဂျာတွေအပေါ်ရန်လိုတက်ပြတ်နိုင်တဲ့အထိအမုန်းပွားစီမဲ့မှန်မှန်သတင်းအချက်အလက်ဖြန့်ဝေမှုတွေ post စာသားတွေကို Facebook လူမှုကွန်ရက်ကနေကာကွယ်ပေးမှုမရှိဘဲထက်ဆင့်ဖြန့်ဝေပေးခဲ့တဲ့အတွက် Facebook ရဲ့ company Meta ကိုနစ်နာကြေးယော်ကြေးပေးဖို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ် Rohingya ဒုက္ခသည်တွေရဲ့သဘောထားကိုတော့မတ်စုမွန်ကစူးစီးတင်ပြမှာပါရှင်
လူသက်ပေါင်းများစွာဆုံးရှုံးခဲ့ရသလိုအသက်လူပြီးတော့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်ပြေးခဲ့ကြရတဲ့တိမ့်နဲ့ချီတဲ့မြန်မာနိုင်ငံရခိုင်မြောက်ပိုင်းကလူနည်းစုရိုဟင်ဂျာတွေအစုလိုက်အပြုံလိုက်အသက်ခံရတာအပါအဝင်စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာတွေပေါ်အမုန်းပွားစေမဲ့ကိစ္စတွေမှာ Facebook လူမှုကွန်ရက်ကနေထပ်ဆင့်ပြန့်နှံ့ခဲ့တဲ့လုပ်ရည်အတွေ့ Facebook မှာတာဝန်မကင်းတာကြောင့် Facebook ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကနင့်နာကြီးအမြန်ဆုံးပေးဖို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ် တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ပြေးခဲ့ရတဲ့2018ခုနှစ်စစ်တပ်ရဲ့နေမြေရှင်းလင်းတဲ့စစ်စင်ရေး6နှစ်ပြည့်တဲ့အချိန်အထိနစ်နာမှုတွေအတွက် Facebook ဘက်ကတာဝန်ယူမှုတာဝန်ခံမှုလုံးဝမရှိသေးဘူးလို့2023ခုနှစ်စက်တင်ဘာလ25ရက်နေ့ကြေညာချက်ထုတ်ပြန်ပါတယ်လူခွေပြည်သနာတွေမှာလူမှုကွန်ရက်မီဒီယာတွေရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့အဆိုးဝါးဆုံးနဲ့အထင်ရှားဆုံးဥပမာဖြစ်ခဲ့ပေမဲ့လည်းရိုဟင်ဂျာတွေဟာမီတာကုမ္ပဏီထံကနေနစ်နာကြေးရဖို့စောင့်ဆိုင်းနေရဆဲပဲလို့ Amnesty International ရဲ့နည်းပညာဆိုင်ရာအကြီးအကဲပတ်ဒီဘရန်ကပြောပါတယ်နင့်နာခဲ့ရတဲ့ရိုဟင်ညာတို့အပေါ်နင့်နာကြီးအမြန်ဆုံးပေးပြီးတော့နောင်တမျိုးအလားတူမဖြစ်ရအောင်ပြုပြင်ခြင်းအဖြစ်ရိုဟင်ညာတွေပေါ်ကျူးလွန်ခဲ့တဲ့လုပ်ရက်တွေအတွက်မီတာကုမ္ပဏီဘက်ကတာဝန်ယူဖို့အချိန်တန်ပါပြီလို့ Amnesty International ကပြောပါတယ်ဒီလိုမျိုး Facebook ရဲ့တာဝန်မကင်းမှုတွေကြောင့်လူမျိုးတုံးသက်ဖြတ်မှုအထိရင်ဆိုင်ခဲ့ရတဲ့အပေါ်ရိုဟင်ညာဒုက္ခသည်တို့ရဲ့သဘောထားကိုဆက်သွယ်မေးမြန်းရမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ခရိုင်ထဲကရိုဟင်ညာဒုက္ခသည်စခန်းတွင်ကရိုဟင်ညာဒုက္ခသည်တွေကသူတို့အမြင်အခုလိုပြောပြပါရယ်ရိုဟင်ညာဒုက္ခသည်ဥကျော်ဆိုးရဲ့အမြင်ကအခုလိုဖြစ်ပါတယ
်ဆကရိယာဒါကိုစစ်စစ်ချင်းမရှိဘဲနဲ့လှုပ်ပေးထားတာထင်ရှားပါတယ်အမှန်ကတော့ဒီလူပြဿနာမျိုးဖြစ်လာတယ်ဆိုတာကအမုန်းပွားစေတဲ့ post တွေတင်းနေတာကိုတည်ရတာနဲ့လှိလှိရှုခဲ့တာဟာဒါ FB မှာအများဆုံးတာဝန်ရှိတယ်ဒီ AI ကတောင်းဆိုတဲ့အပေါ်မှာကျွန်တော်အနေနဲ့လုံလုံလည်လည်ထောက်ခံပါတယ်ဒါပေးဖို့လေတာဝန်ရှိပါတယ်ဒါဘလို့ပြောရမလဲဒီတာဝန်ရှိတဲ့တာဝန်သိတဲ့ငင်ကြဲတဲ့လူအဖွဲ့အစည်းလူအတိုင်းဝိုင်းထိမှနေနေကြတဲ့ဒီ Facebook လို company တွေကဒါကိုတာဝန်ယူဖို့အရှင်ကနှုံနေနေတယ်လို့ပဲကျွန်တော်အဲ့လိုပဲမြင်ပါတယ်ရိုကြေးပေးဖို့ရေနှောင်ဒီလူဖိရမျိုးမပေါ်ရအောင်ပေါ်ရတဲ့ဆက်ရှင်ကရေးယူဆောင်ရွက်ဖို့သူတို့မှတာဝန်ရှိတယ်လို့ကျွန်တော်အနေနဲ့ဒီလိုပဲမြင်ပါတယ
်ရိုဟင်ညာဒုက္ခတဲ့ကိုအောင်မြိုင်ဘက်ကလည်းအခုလိုမျိုး Amnesty International ကတောင်းဆိုတဲ့အပေါ်ကြိုးဆိုကြောင်းအခုလိုပြောပါတယ
်။ Amnesty International ရဲ့တောက်ပြင်ချက်ကိုလည်းကျွန်တော်တို့ကြိုးဆိုပါတယ်။ကျွန်တော်တို့ရိုဟင်ဂျာလူတို့ကအားလုံးကကြိုးဆိုပါတယ်ဒီဟာကို။ဒါကျွန်တော်တို့ရိုဟင်ဂျာလူတို့ရဲ့ supporter နဲ့ဟောတပ်သားတဲ့ဖြစ်နေပါတယ်ဒီတောက်ပြင်ချက်က။ဘာကြောင့်လဲဆိုရင်ဟောနိုင်ငံတော်ရဲ့ဟောအကြီးအကဲပေါ့နော်။ဟောအကြီးအကဲတွေရဲ့ဟောပြောခွင့်ရပုံမှုတွေပါဝင်ဟိုအစိုးရတာဝန်ရှိသူတွေရောပြီးတော့ဟိုဥပဒေပြုရပိုင်းမှာရောဩရှောရပိုင်းမှာရောဒါမျိုးဟိုအမွန်ပွားအောင်လူမှုကွန်ရက်မှာတင်ပြီးတော့ဟိုပြဿနာတွေဖန်တီးတာပြီးတော့လူသိမှုတို့ပြောင်းလောက်ဆောင်ခဲ့တာတွေဒါကအများကြီးပဲတတ်ကားတွေဥပမာနည်းနည်းပြောမယ်ဆိုလို့ဆိုရင်ဟိုတမတားရဲ့ပြောခွင့်ရပုဂ္ဂိုလ်ဥဇော်တဲ့ကိုတိုင်းတော်ဟို head speech လောက်တာရှိသေးတယ်။ဒါတွေကိုဟို Facebook company ကတည်င်းတာနဲ့ဒါတွေကိုအဟံအတာလောက်တာမရှိဘူး။မရှိဘဲနဲ့ဆက်ပြီးတော့ဟိုသူရဲ့ AD company ရဲ့အချူအမြဲကိုရှိပြီးတော့သူကဒါဟိုဆက်တိုက်သူတားခဲ့တာရှိတယ်။ဒါကြောင့်မလို့ဟို AB company မှာဒီကိစ္စအပေါ်တာဝန်အရှိဆုံးလုပ်တဲ့တော်ကမြင်ပါတယ
်ရိုဟင်ဂျာဒုက္ခသည်ဥကျော်မြင့်ဘက်ကလည်းသူ့အမြင်သဘောထားအခုလိုပြောပြပါတယ
်ရကိုင်းဖြစ်နေမြောက်ပိုင်းဒေသတွေမမစစ်တပ်မှစနစ်တကျဂျိုတင်အခွဲခြားစီမံကိန်းကြပြီးအစွန်းရောက်သမားများကအမုန်းစကားတွေ Facebook လုံမောခွန်ရဲကိုအတုံးကြပြီးအကြမ်းလာကြောဆုမှုတွေအများကြီးရှိခဲ့ပါလေခင်ဗျာ AI ရဖွဲရဲ့တောင်းဆိုချက်ကိုကျွန်တော်တို့ရူရင်ဂျာလိုအပ်တိုင်ဝင်ကလိုက်လဲစွာကြိုးစိုးပါကြောင်းတင်ပြလိုပါလေခင်ဗျာ
ပြီးခဲ့တဲ့2023ခုနှစ်ဩဂုတ်လတုန်းက2018ခုနှစ်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရူဟင်ဂျာဒုက္ခသည်တွေအပေါ်လူမျိုးတုံးသက်ဖြတ်မှုအဖြစ်နဲ့ဆွတ်ဆွဲထားတဲ့အကြမ်းဖက်မှုတွေမှာ Facebook လူမှုကွန်ရက်ကနေတဆင့်အဓိကသွေးထိုးမှုတွေရှိခဲ့တယ်ဆိုပြီး Facebook ရဲ့ပေမကုမ္ပဏီမီတာကိုရိုဟင်ညာဒုက္ခသည်တွေဘက်ကအိုင်ယာလန်နိုင်ငံမှာတရားစွဲဆိုခဲ့ပါတယ်။မီတာကုမ္ပဏီရဲ့ဌာနချုပ်ခွဲတည်ထောင်ထားတဲ့အိုင်ယာလန်နိုင်ငံဒူဘလင်မြို့ရဲ့အခြေစိုက်ဥပဒေအကျိုးဆောင်ရုံးနှစ်ခုကနေဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရိုဟင်ညာဒုက္ခသည်18ယောက်ရဲ့ကိုယ်စားမီတာကုမ္ပဏီကိုတရားစွဲဆိုခဲ့တာပါ။2021ခုနှစ်တုန်းကလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရိုဟင်ညာဒုက္ခသည်တို့ရဲ့အရေးဒေါ်လာတန်းထောင်ပေါင်း150ပေးရဖို့ Facebook ကုမ္ပဏီကိုတရားစွဲဆိုခဲ့မှုပါတယ်။ဒါပေမဲ့အမေရိကန်ဆက်သွယ်ရေးဥပဒေပါတခြားသူတို့တင်ပြတဲ့အကြောင်းအရာကိုပြန်လည်ဖြန့်ဝေခွင့်ရှိတဲ့ပြည်ထောင်လုံခြုံရေးအပါအဝင်တခြားအကြောင်းအကျောင်းတွေကြောင့်တရားစွဲဆိုတာကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်။ ရိုဟင်ဂျာ9သိန်းလောက်မြန်မာနိုင်ငံကနေထွက်ပြေးခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုအဖြစ်စွပ်စွဲထားတဲ့အကြမ်းဖက်မှုတွေပေါ်ပေါက်အောင် Facebook ကိုအသုံးချပြီးတော့အမုန်းတရားတွေဖြန့်ဝေအသုံးချခဲ့တဲ့အကြောင်းကိုလည်းကုလသမဂ္ဂစုံစမ်းရေးမှုတွေက2018ခုနှစ်ခေတ်ကပြောဆိုထားခဲ့တာပါမြန်မာနိုင်ငံမှာဆေးရဇဝေမှုနဲ့လူမျိုးတုံးလှုပ်ဆောင်မှုဆိုင်ရာစွပ်စွဲချက်ကိုအထောက်အကူဖြစ်စေတဲ့တန်းနဲ့ချီတဲ့အချက်လက်တွေကို Facebook ကပေးအပ်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်စွာစုံစမ်းစစ်ဆေးရေးရန်နေရာ WIWN ကလည်း2022ခုနှစ်စက်တင်ဘာကပြောဆိုခဲ့ပါတယ်ကိုရီးအချက်လက်အမှန်ကိုဖော်ပြမထားတဲ့ Facebook အကောင့်အတူတွေကနေဖြန့်ဝေခဲ့တဲ့တန်းနဲ့ချီတဲ့အထောက်အထားတွေကိုပေးရခဲ့ပါတယ်လို့ WIWN နဲ့အကြီးအကဲ Nicholas Comjun ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က UNHCR ညီလာခံမှာပြောဆိုခဲ့တာပါအခုလိုမျိုးမြန်မာနိုင်ငံတွင်းရိုဟင်ဂျာတို့ဘော်လူခွေချိုးဖောက်မှုတွေမှာ Facebook ဘက်ကတာဝန်မကင်းကြောင်းလူခွေဖွဲ့တွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ဝေဖန်မှုတွေထွက်ပေါ်ပြီးတဲ့နောက်မှာတော့ Facebook ဘက်ကစစ်တပ်ရဲ့အကောင့်တွေစာမျက်နှာတွေကိုပိတ်သိမ်းတာအပါအဝင်အမုန်းတရားဖြန့်ဝေမှုတွေကိုစောင့်ကြည့်အရေးယူဆောင်ရွက်တာတွေရှိကြောင်းတုံ့ပြန်ထားပါတယ်ရှင်
။ဒါကတော့မဆုမောစူးစီးတင်ပြသွားတာပါ။အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်။နည်းပညာတိုးတက်လာနေတဲ့ဒီကနေ့ကမ္ဘာမှာ Digital ငွေကြေးစနစ်ကိုရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းဆီယနာစနစ်ကိုတွန်းလှန်နေတဲ့မြန်မာနိုင်ငံစတဲ့နိုင်ငံတွေကမ္ဘာတဝန်းဒီမိုကရေစီနဲ့လူခွင့်ရေးလှုပ်ရှားမှုတွေမှာတင်းတင်းကြပ်ကြပ်အသုံးပြုလာနေပါတယ်လက်ရှိမြန်မာຫນွေဦးတွန်းလှန်ရေးမှာလည်းဒီ Digital ငွေကြေးစနစ်ကိုဘယ်လိုအသုံးပြုနေသလဲ IRN Independent Research Network ရဲ့မဟာဗျူဟာမြောက်မိတ်ဖက်ညှိနှိုင်းရေးမှူးကိုအောင်ပိုင်ကိုဒီတစ်ပတ်ဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ပါခုလိုကျွန်တော်ဆက်သွယ်မေးမြန်းတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ
်ကျမတို့ကဒီလိုဆက်သွယ်မေးမြန်းတဲ့နေရာမှာလည်းဒီတစ်ဖက်သူရဲ့လုံခြုံရေးပေါ့နော်ကျမတို့ဆက်သွယ်မေးမြန်းသူတွေရဲ့လုံခြုံရေးကိုကြည့်ရတဲ့အခါမှာအဲ့လိုမျက်နှာဖော်ပြခွင့်မရတဲ့အတွက်လည်းလုံခြုံရေးရဒီမျက်နှာဖော်ပြလို့မရတဲ့အတွက်လည်းကျမတို့ဒီ VOA ပရိသတ်တွေကိုတောင်းပန်ပါတယ်ကိုအောင်ပိုင်ဟာဆိုလို့ရှိရင်ဒီ IRN လို့ခေါ်တဲ့လွတ်လပ်သောသူတေသနာပြုကိုရက်မှာသူကဒီ cryptocurrency နဲ့ပတ်သက်ပြီးတော့စာရန်ထုတ်ဝေနေသူလည်းဖြစ်ပါတယ်။နောက်ပြီးတော့အထူးသဖြင့်မကြာသေးခင်ကပဲဒီ crypto အခြေခံသုံးစွဲမှုမှာစောင်ရန်ရှောင်ရန်နေနဲ့ပတ်သက်ပြီးတော့သူတို့ဒီအစီရင်ခံစာတစ်စောင်ကိုလည်းပြုစုထုတ်ပြန်ထားပါတယ်။အဲ့တော့ကိုအောင်ပိုင်အာဏာရှင်အစိုးရတွေအုပ်ချုပ်နေတဲ့နိုင်ငံဒီမှာဆိုရင်digital နည်းပညာတွေကိုအသုံးပြုပြီးတော့သူတို့နိုင်ငံကလူတွေကိုဘလို့ထိတ်ချုပ်မလဲဆိုတာကိုစ조사နေကြသလိုဒီအာဏာရှင်အစိုးရကိုတွန်းလှန်နေသူတွေပေါ့နော်ဒီမိုကရေစီလှုပ်ရှားနေသူတွေလူခွင့်ရလှုပ်ရှားနေသူတွေကလည်းဒါသူတို့လှုပ်ရှားမှုတွေမှာပံ့ပိုးကူညီမှုတွေရဖို့နော်တခြားဒီပံ့ပိုးကူညီသူတွေဘက်ကလည်းဘာတွေလှုပ်လာလဲဆိုရင် digital ငွေကြေးဒီ cryptocurrency တွေကိုသူတို့အသုံးပြုလာကြတယ်ပေါ့နော်အခုလက်ရှိဒီဆရာနာသိမ့်မှုကိုစက်တင်တွန်းလှန်နေတဲ့ဒီမြမနွေဦးတွန်းလှန်ရေးမှာ digital ငွေကြေးစနစ်ကရောဘလို့အရေးပါလဲရှင
်။ဟုတ်ကဲ့အဓိကကတော့ဒီနွေဦးတွန်းလှန်ရေးမှာဘလို့အရေးပါလဲဆိုတာကတော့တွန်းလှန်ရေးအတွက်ကျွန်တော်တို့အထောက်ပံ့ပေါ့နော်ဒီအတွက်အရေးပါပါတယ်။တွန်းလှန်ရေးအစပိုင်းမှာတော့အားလုံးသိတဲ့အတိုင်းပဲကျွန်တော်တို့ရှိရင်ဆိုရယ်mobile money တွေအသုံးပြီးတဲ့အခါမှာတွန်းလှန်ရေးအတွက်အထောက်ပံ့ရောကျွန်တော်စီစဉ်ခဲ့ကြပါတယ်ဒါပေမဲ့အဲ့ခါမှာလဲစားကစားဘက်ကနေပြီးတော့ဒီတွန်းလှန်ရေးအတွက်ထောက်ပံ့တာတွေကိုထိန်းချုပ်တာတွေဖြတ်တောက်တာတွေနှိကွတ်တာတွေဒါတွေတောက်လျှောက်လုပ်ခဲ့တာပေါ့နော်အဲ့ခါမှာဒီတွန်းလှန်ရေးကိုဒီပြည်သူတွေကနေပြီးတော့ပံ့ပိုးထောက်ပံ့တဲ့နေရာမှာဒီလုံခြုံစွာနဲ့ငွေကြေးစီစဉ်နိုင်ဖို့ဆိုတဲ့လိုအပ်ချက်ကိုဖြည့်ဆည်းဖို့ဆိုတဲ့အဓိကရည်ရွယ်ချက်နဲ့ဒီဒီ digital ငွေကြေးကိုဒီ NUG ဘက်ကနေစပြီးတော့ဟိုတုံးဆွဲခဲ့တာဖြစ်ပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်တော့ຫນွေဦးဒေါ်လာရေးကိုပဲ focus လုပ်ပြီးပြောရမယ်ဆိုလို့ရှိရင်တော့ခုလိုမျိုးဒီ digital currency NUG ပေးလို့ဟာမျိုးပေါ့နော်ဒါကိုတုံးဆွဲတဲ့အကျင့်ဒီစစ်ကောင်စီရဲ့ဘန်စနစ်နဲ့စစ်ကောင်စီရဲ့ထိန်းချုပ်မှုတွေကိုဟိုရှောင်ကွင်းနိုင်မှုအတွက်အရေးပါတယ်ပြောလို့ရပါတယ်ခုဆိုရင်ဒီနိုင်ငံပေါင်းစုံကနေမှာ second line ထဲမှာပေါ့နော်မိမိဘယ်သူဘယ်ဝါဆိုတာကိုမသိစေဘဲနဲ့ငွေကြေးလွှဲပြောင်းထောက်ပံ့လို့ရနိုင်တဲ့အခြေအနေရှိနေပါတယ်
ဒီလိုຫນွေဦးဒေါ်လာရေးကိုအားပေးထောက်ခံသူတွေကလည်းဒီလို digital ငွေကြေးစနစ်ကိုအသုံးပြုပြီးတော့ ဟိုဝေလူတန်းကြရပေါ့เนาะအခုဒါကိုအောင်ပိုင်ပြောသွားရရဆိုရင်ဆိုတော့အဲ့ဒါဘလို့ပုံစံမျိုးဒီ digital ငွေကြေးစနစ်ကိုအသုံးပြုကြရလဲ
ဆိုတော့အဲ့ဒါဆိုရင်တော့ကျွန်တော်အဓိကတော့ဒီ NUG Pay ကိုပဲအကြောင်းအဓိကပြောရမှာပါအဲ့တော့ NUG Pay ဆိုပြီးတော့ဒါဒီ NUG ကနေပြီးတော့ဒါကိုသူတို့ launch ဒီ wallet တခုကို launch လုပ်ခဲ့ပါတယ်အဲ့တော့ဒီက NUG Pay ထဲမှာသုံးတဲ့ currency ကတော့သူတို့အဲdigital မြန်မာချက်ပေါ့နော် DMMK လို့ခေါ်ပါတယ်အဲ့တော့ဒီ NUG Pay ကိုကိုကစသုံးမယ်ဆိုလို့ရှိရင်တော့ဒီကိုနေနီးစပ်ရာ agent နေနဲ့ချိတ်ဆက်ပြီးတဲ့အခါမှာဒီ NUG Pay account ကိုဖွင့်လို့ရပါတယ် account ဖွင့်ပြီးတဲ့အခါမှာအဲသက်ဆိုင်ရာနိုင်ငံအလိုက်ပေါ့နော်မိမိနေတဲ့နိုင်ငံမှာရှိတဲ့ငွေကြေးကိုပေးပြီးတဲ့အခါမှာဒီ DMMK အဖြစ်ကို agent ကနေတဆင့်လဲလှယ်လို့ရပါတယ်အဲ့တော့လဲလှယ်တဲ့အခါမှာတော့ဒီ NUG ကနေပြီးတော့အမြဲပြင်ဆင်ထုတ်ပြန်ပေးနေတဲ့လဲလှယ်မှုနှုန်းထားရှိပါတယ်အဲ့တော့လဲလှယ်ပြီးလို့ကိုယ့်ရဲ့NUG Pay account wallet ထဲမှာ DMMK ရလာပြီဆိုလို့ရှိရင်တော့မိမိပို့ချင်တဲ့တခြား NUG Pay account ရှိတဲ့မြေသူကိုမဆိုလွှဲပို့လို့ရပါပြီ။အဲ့ခါကျရင်ငွေလွှဲကမရှိဘဲနဲ့ဒီငွေဟာချက်ချင်းရောက်သွားမှာဖြစ်ပါတယ်။တခုရှိတာကတော့ဒီ agent တွေကတော့ဒီယုံကြည်စိတ်ချရတဲ့ကွင်ရအတွင်းမှာပဲလုပ်လို့ပါတယ်။ဘာကြောင့်လဲဆိုတဲ့အခါမှာဟာလာမိမိကိုမသိတဲ့လူတွေကဇုံကြောက်ကနေဆက်သွယ်လာပြီးတော့ NUG Pay account ဖွင့်ချင်လို့ကကျွန်တော်ပတ်စံလွှဲပါမယ်။ခင်ဗျားရဲ့ bank account ကိုပေးပါ။ပြီးရင်ကျွန်တော် DMMK လေပေးပါလို့ပြောမယ်ဆိုလို့ရှိရင်ဘယ်သူပဲဝါမှန်းမသိလို့ရှိရင်တော့မိမိရဲ့ဟလာဟို personal သုံးနေတဲ့ bank account ပေးဖို့ဆိုတာခက်ခဲပါတယ်။ဒါကြောင့်မို့သူကတော့မိမိယုံကြည်တဲ့အဲလူရဲ့ coin အထက်မှာပဲလုပ်ပါတယ်။ဒါကြောင့် account ဖွင့်ခြင်းငွေလဲလှယ်ခြင်းလို့ရှိရင်မိမိနဲ့ဓာတ်ရိုက်တည်ပြီးယုံကြည်စိတ်ချရတဲ့ agent ကိုရှာဖို့တော့လိုပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ online ကာလမှာပေါ့နော် NUG ကလှုပ်ဆောင်နေတဲ့ပုံစံကတော့ဒီလုံခြုံရေးကိုဦးစားပေးလှုပ်ဆောင်နေလို့ဖြစ်ပါတယ
်။အဲ့တော့NUG Pay ဆွဆွာရှင်းပြသွားတဲ့အထဲမှာကိုယ့်ရဲ့ bank account နဲ့တော့သူကချိတ်ဆက်နေရတဲ့သဘောလားရှင
်ဒီလိုရှိပါတယ်ဟိုဘာကြောင့်လဲဆိုတော့ဟိုကိုက NUG Pay account ကိုဖွင့်ပြီးတဲ့အခါမှာဒီ NUG Pay account ထဲမှာ DMMK ဖြည့်ကျင်တယ်ပေါ့နော် DMMK ဖြည့်ကျင်တယ်ဆိုလို့ရှိရင်တော့ agent ကိုဆက်သွယ်ပြီးတဲ့အခါမှာဟို agent ကိုကိုကဟိုငွေကြေးတစ်စုံတရာပေးရမှာပေးမှသူက DMMK ပြန်ပေးမှာအဲ့တော့ပေးတဲ့အခါမှာတော့ဟိုနှီးမျိုးစုံရှိတာပေါ့နော်တကယ်လို့ဟိုလူချင်းတွေ့နိုင်တယ်ဆိုလို့ရှိရင်လည်းလူချင်းတွေ့ပြီး cash ပေးလိုက်လို့လည်းရတာပေါ့ဒါမှမဟုတ်လို့ရှိရင်တော့လေကျွန်တော်တို့ကအဲ bank အနေမှာပဲကိုမိမိသုံးဆက်နေတဲ့ bank အနေပြီးတော့ငွေလွှဲပြီးတော့အဲ့လိုမျိုးပို့ကြတာရှိတာပေါ့လေအဲ့ဒါကြောင့်မလို့ဘာအရေးကြီးလဲဆိုတဲ့အခါကျတော့ဒီ agent နဲ့သုံးဆွဲတဲ့လူရဲ့ဂျာမှာရှိတဲ့ယုံကြည်မှုကအရေးကြီးပါတယ်အဲ့ဒါကြောင့်မလို့ဒီ agent တွေကလည်းသူရဲ့တနိုင်တပိုင်းပေါ့နော်သူတို့တကယ်ယုံကြည်စိတ်ချတဲ့ coin ရဲ့တစ်ခုချင်းစီကိုပဲထူထောင်ပြီးတစ်ခါမှာအဲ့ဒီ network ထဲမှာပဲသူတို့အလုပ်လုပ်ပါတယ်သူတို့မသိတဲ့လူတွေတော့သူတို့အဲ့လိုမျိုးဝန်ဆောင်မှုပေးတာမျိုးမရှိပါဘူ
းအဲ့ဒီ NUG Pay ထဲမှာဒီ NUG ကကိုယ့်ကိုပြုလုပ်ထားတဲ့ digital ငွေကြေးကရောအသုံးပြုလားရှင်အဲ့ဒီအပိုင်းကဘယ်လိုလဲရှင်
ဟုတ်ပါတယ်အခုလက်ရှိဒီ NUG Pay စနစ်ထဲမှာသုံးနေတာကတော့ DMMK ဖြစ်ပါတယ် Digital Myanmar Check ဆိုပြီးတော့ဖန်တီးထားတာဖြစ်ပါတယ်အဲ့တော့ဒါကတော့ NUG ကနေပြီးတော့ဖန်တီးထားတဲ့ Digital Currency ဖြစ်ပါတယ်အ
ဲ့တော့အဲ့ဒီ Digital ငွေကြေးစနစ်ကအပြင်ဘက်မှာဒီအခုဆိုရင် Currency ဟို Exchange တွေပေါ့နော်မြန်မာကျပ်ငွေအရန်ကြဆင်းပြီးတော့ဖြစ်နေတဲ့ကိစ္စတွေရောဘလို့တက်ရောက်မှုတွေရှိလဲဒီအပြင်ဘက်ကငွေကြေးလဲလှယ်လုံးနေရောဆက်ဆက်မှုတွေရှိလားရှင်
အဲ့တော့လက်ရှိဒီ NUG ကသတ်မှတ်ထားတဲ့ပုံစံကတော့သူကဒီမြန်မာကျပ်နဲ့ DMMK နဲ့ကို1 to 1 equivalent ဖြစ်တယ်လို့သူကသတ်မှတ်ထားတာပေါ့နော်သတ်မှတ်ထားရဲဆိုတဲ့အခါကျတော့ဟိုအဲ့ဒီအပြင်ပမှာရှိတဲ့ပေါက်ဈေးအတိုင်းကို reflect ဖြစ်နိုင်အောင်တော့အတက်နိုင်ဆုံးဒီ NUG ရဲ့ MOPFI ပေါ့နော်သူကနေပြီးတော့အခါအားလျော်ဆိုတာပြန်ပြီးတော့သူရဲ့ rate တွေသူ update လုပ်ပေးတာတွေ့ရပါတယ်အဲ့တော့ကျွန်တော်တို့လေ့လာရသလောက်ဆိုလို့ရှိရင်တော့သူတို့ဒီ NUPG Pay ရဲ့ Facebook page မှာအဲ့ဒီဒီ DMMK နဲ့ဒီနိုင်ငံတကာငွေကြေးတွေနဲ့လဲလှယ်တဲ့နှုန်းပေါ့နော်ဥပမာ USD နဲ့ဆိုဘလောက်ဘလောက် GBP နဲ့ဆိုဘလောက် Australian Dollar နဲ့ဆိုဘလောက်ဘယ်နဲ့ဆိုဘလောက်စသည်ဖြင့်အဲ့ဒီဇယားလေးကိုသူတို့အခါအားလျော်ဆိုတာသူတို့ update လုပ်ပြီးတင်ပေးပါတယ်အဲ့တော့ကိုကလဲလှယ်မယ်ဆိုလို့ရှိရင်အဲ့ဒီမှာရှိတဲ့နှုန်းထားအတိုင်းကို agent နေရာနေမှာကိုကိုလဲပေးမှာဖြစ်ပါတယ်
အခုဆိုရင် NUG မှာကိုပိုင် digital ငွေကြေးစနစ်ရှိနေတယ်ဒါတော့တစ်ဖက်မှာကြာတော့တကယ်တမ်းကဘာတဝက်မှာ cryptocurrency ဆိုတဲ့ digital ငွေကြေးအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်လေဟို bitcoin လိုမျိုးပေါ့နော်အဲရှိပြီးသားအဲ့ဟာပေါ်မှာလူတွေကပို့ပြီးတော့ယုံကြည်စိတ်ချစွာနဲ့ဟိုသုံးစွဲတယ်ဟိုစုဆောင်းတာတွေလည်းရှိနေတာပေါ့နော်ဆိုတော့အခုဒီ bitcoin လိုဟာမျိုးကို NUG အနေနဲ့ရောကိုယ့်ရဲ့ငွေကြေးစနစ်ဒီ digital ငွေကြေးလည်ပတ်မှုမှာသုံးဆွဲဖို့အစီအစဉ်ရောသုံးဆွဲလို့ရောရလားအဲ့လိုမျိုးဟိုနိုင်ငံတကာမှာဟိုအများစုလူကြိုက်များလည်ပတ်နေတဲ့ဒီ bitcoin လိုမျိုး cryptocurrency တွေနဲ့ပတ်သက်လို့ရော NUG ရဲ့မူကဘယ်လိုရှိလဲရှင်
ဒီမှာနှစ်ခုခွဲပြောရပါလိမ့်မယ်။တစ်ခုကတော့ဗာလဲဆိုတဲ့ခါကျတော့အဲ့ဒီ cryptocurrency ပေါ့နော်ခုနမင်းကြီးပြောသလိုမျိုး Bitcoin လို့ဟာမျိုးတစ်ပိုင်းပေါ့။နောက်တစ်ခုကတော့ခုနကျွန်တော်တို့ပြောထားတဲ့ DMMK ပေါ့။DMMK ကသူ့ရဲ့ technically ပြောမယ်ဆိုရင်တော့သူကတော့ကျွန်တော်တို့ CBDC လို့ခေါ်ပါတယ် Central Bank Digital Currency လို့ခေါ်ပါတယ်။အဲ့တော့သူကဒီပြောမယ်ဆိုလို့ရှိရင်Bitcoin လိုမျိုးတခြား cryptocurrency တွေရဲ့တန်ဖိုးကအားလုံးသိတဲ့အတိုင်းပဲတော်တော်လေးကို volatile ဖြစ်ပါတယ်เนาะအတက်ကြကျန်းနေပေါ့เนาะဒီ2021လောက်ကနေခု2023လောက်မှကြည့်မယ်ဆိုရင်2021လောက်မှရှိတဲ့ Bitcoin ရဲ့တန်ဖိုးရဲ့တဝက်လောက်ပဲခုရှိတော့တယ်เนาะတန်ဖိုးတွေအဲ့လိုကျတယ်ကျက်တန်လည်းအရန်တက်တယ်အဲ့လိုမျိုးတွေရှိတယ်အဲ့ခါကျတော့ဒီလိုမျိုးတန်ဖိုးအတက်ကြတွေမှာမိမိရဲ့ဖန်တီးထားတဲ့ငွေကြေးရဲ့တန်ဖိုးမထိခိုက်ဖို့ဆိုတဲ့သူတို့ view site တာရှိတယ်နောက်တစ်ခါကျတော့အစိုးရတည်းအနေနဲ့သူတို့တကယ်ကို control လုပ်နိုင်တဲ့ဒီ digital ငွေကြီးကိုထုတ်လုပ်တာလည်းဖြစ်တဲ့အတွက်ကြောင့်မလို့သူတို့ဟာဒီမြန်မာငွေနဲ့1 to 1 equivalent ဖြစ်တဲ့ဆိုတော့တန်ဖိုးအသတ်မှတ်ပြီးတဲ့အခါမှာဒီ DMMK ကိုထုတ်တာပါဒါတစ်ပိုင်းပါနောက်တစ်ခုကတော့ဒီ crypto ဘိုင်းဆိုလို့ရှိရင်တော့လက်ရှိမှာNUG ကနေမှာအတိအမှတ်ပြုထားတဲ့ cryptocurrency ရှိပါတယ်အဲ့ဒါတော့ USDT ဖြစ်ပါတယ် USDT ကိုတော့သူတို့ကအတိအမှတ်ပြုထားပြီးတဲ့အခါမှာကျွန်တော်တို့ဒီ EOD ပေါ့နော်ဒီ End of Dictatorship Program ဆိုပြီးမှဒီ asset sales တွေလောက်တာရှိတယ်နောက်တစ်ခါ NUG ကနေ bond တွေရောင်းတာရှိတယ်အဲ့လိုဒီ bond တွေရောင်းတဲ့အခါမှာဝယ်တဲ့အခါမှာအာတခြားငွေကြေးနဲ့မဝယ်ခြင်းလို့ရှိရင်လည်းဒီ USDT နဲ့ဝယ်လို့ရအောင်သူတို့လောက်ထားတာရှိပါတယ်အဲ့တော့နှစ်ပိုင်းရှိပါတယ်အဲ့တော့လက်ရှိမှာတော့ Bitcoin လိုမျိုးဟာသုံးသလားဆိုရင်သုံးနေတာရှိပါတယ် Bitcoin တော့မဟုတ်ပါဘူး USDT ကိုသုံးနေပါတယ်ပြီးတဲ့အခါမှာဒီဘက်က NUG Pay Wallet ထဲမှာလည်းပဲပို့တော့ကတော့ဒီ DMMK ဆိုတဲ့ဒီ Central Bank Digital Currency ကိုဖန်ပြီးတော့သူတို့သုံးနေတာဖြစ်ပါတယ
်ဒီလို Digital ငွေကြေးစနစ်အဲ့လိုလဲပတ်တဲ့အပိုင်းမှာNUG ရဲ့အနေထားမှာလည်းဟိုတန်တက်ချက်တွေရှိနေတယ်ဆိုတော့အဲ့တော့နိုင်ငံတကာမှာဒီ digital ငွေကြေးစနစ်သူတို့လေပတ်နေတာတွေဟာအဲ့လိုထိခိုက်မှုမရှိဘူးဒါမှမဟုတ်ရင်ဒီပွင့်လင်းမြင်သာမှုပေါ့နော်ထင်သာမြင်သာနဲ့သူတို့ရရှိတဲ့ငွေတွေအဲ့ဒီငွေကြေးစနစ်အရာဆိုရင်တော့အဲ့ဒါတွေကိုဘယ်လိုပုံစံမျိုးနဲ့လေပတ်လဲရှင
်လက်ရှိကတော့ပေါ့နော်ဒီ NUG Pay ကကျွန်တော်တို့လေ့လာရအောင်ဆိုရှင်တော့သူရဲ့အဓိကရည်ရွယ်ချက်ကတော့ currency တရက်အနေနဲ့ကြည်ကြည်ပြန့်ပြန့်ပြည်သူအားလုံးသုံးဖို့ဆိုတော့ဒီရွေချက်ကတော့ဆက်ဆာချင်းမှာတော့အဲ့ဒီရွေချက်နဲ့လုတ်ခဲ့တာတော့မဟုတ်ပါဘူးသူကတော့အဓိကတော့ဒီတော်လန်ရေးအတွက်ထောက်ပံ့နဲ့ဖြစ်စဉ်တွေမှာအာ mobile money တွေတောင်းရတာမလုံမချုံဖြစ်လာတယ်အခါမှာသူရဲ့ alternative mechanism နဲ့တုံးလို့ရတဲ့ဟာတစ်ခုနဲ့စခဲ့တာပေါ့နော်အဲ့တော့လက်ရှိမှာတော့အဲ့ဒီရွေချက်ကိုပဲအဓိကထားပြီးတော့ဟိုလုပ်နေတာဖြစ်ပါတယ်
ဒီလို digital ငွေကြေးစနစ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ကြာတော့ဟိုညစ်ဆိုးမှုတွေရှိနိုင်သလားအဲ့ဒီလိုအနေထားဘယ်လိုရှိမလဲ
အဲ့ဒါကတော့နိုင်ငံပေါ်မူတည်ပါတယ်။ဘာကြောင့်လဲဆိုတော့ဒီ cryptocurrency ဆိုတဲ့ဟာကပြောမယ်ဆိုလို့ရှိရင်ပေါ့နော်သူကဟို decentralized သူရဲ့ nature decentralized ဖြစ်တာပေါ့နော်အစိုးရတွေရဲ့ထိန်းချုပ်မှုအောက်မှာမရှိဘူးဆိုတဲ့အခါကျတော့တချို့နိုင်ငံတော်တော်များများကတော့အစိုးရတွေကတော့သူတို့ရဲ့ control အောက်မှာမရှိတဲ့ငွေကြေးစနစ်ထုလည်းပဲစီစဉ်နေတာကိုသိပြီးတော့မနှိမ့်ညွတ်ကြဘူးနော်မနှိမ့်ညွတ်ကြတဲ့အခါမှာနိုင်ငံတော်တော်များများမှာဆိုလို့ရှိရင်လည်းဒီလိုမျိုး cryptocurrency တွေရဲ့တုံးဆွဲတာရောင်းဝယ်ဖောက်ကားတာဖလှယ်တာစသည်ဖြင့်ဒါကိုသူကတရားမဝင်ကြေညာထားတဲ့နိုင်ငံတွေရှိပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းအဲ့လိုမျိုးကြေညာထားတဲ့ဥပဒေရှိတယ်အဲစကားစကိုယ်တိုင်ကလည်းသူရဲ့အဲ2000တို့တပီးရနောက်ပိုင်းမှာပေါ့နော်လောက်ခိုင်းဒီ cyber security law မှာဆိုလို့ရှိရင်လည်းဒီ VPN တွေသုံးတာတော့ပြီးလဲရှိရင် cryptocurrency သုံးလို့ရှိရင်အေးအေးယူမယ်စသည်ဖြင့်ပေါ့နော်သူတို့ဘက်ကနေမှာတို့ central bank ကနေမှကြေညာခဲ့တာရှိတယ်အဲ့တော့နိုင်ငံတကာဥပဒေဆိုတဲ့အခါကတော့မေးတဲ့မေးခွန်းကျေပြန်ပါတယ်ဒါကြောင့်မို့ဒီ cryptocurrency တွေသုံးတဲ့အခါမှာတော့မိမိလက်ရှိနေထိုင်ရောက်ရှိနေတဲ့နိုင်ငံရဲ့ဥပဒေအနေထားဘယ်လိုရှိလဲတရားဝင်လားမဝင်လားအဲ့ပုံမှာပဲကြည့်ရမှာဖြစ်ပါတယ်
နာဆင်ကြည့်ရှုခဲ့ကြတာပါရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ အာရှတလွှားအွန်လိုင်းကနေလိမ့်လည်နေတဲ့ရာဇဝတ်ဂိုင်းတွေဟာမြန်မာနိုင်ငံမှာပိုးပြီးအခြေစိုက်လာနေတယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာတစ်ကဖော်ပြလိုက်ပါတယ်။ရာဇဝတ်ဂိုင်းတွေဟာထိုင်းနိုင်ငံနဲ့နယ်စပ်မြဝတီမြို့နယ်ရွှေကုတ်ကိုမှအများစုရှိနေတာပါ။မြန်မာနိုင်ငံကိုအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီရဲ့ကင်တွယ်ဖြေရှင်းမှုကရောဘလို့ရှိနေပါသလဲ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင်။
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေအွန်လိုင်းကနေလိမ့်လည်နေတဲ့ရာဇဝတ်ဂိုင်းတွေမြန်မာနိုင်ငံမှာပိုအခြေစိုက်လာနေကြောင်းကုလသမဂ္ဂရဲ့အစည်းအဝေးခန်းစာသစ်နဲ့ကရင်ပြည်နယ်မြဝတီမြို့အနီးကရွှေကုတ်ကူဒေသအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအာရှတလွှားအွန်လိုင်းကနေလိမ့်လည်နေတဲ့ရာဇဝတ်ဂိုင်းတွေဟာမြန်မာနိုင်ငံမှာပိုအခြေစိုက်လာနေကြောင်းကုလသမဂ္ဂရဲ့အစည်းအဝေးခန်းစာတစ်ကဖော်ပြလိုက်တယ်လို့စက်တင်ဘာလ26ရက်နေ့ VOE သတင်းမှာဖော်ပြထားတာတွေ့ရပါတယ်။အစည်းအဝေးခန်းစာကိုမူရစေဝါနဲ့ရာဇဝမှုဆိုင်ရာကုလသမဂ္ဂယုံ UNODC ကထုတ်ပြန်ခဲ့တာဖြစ်ပြီးတရုတ်နဲ့ထိုင်ဝမ်ကရာဇဝဂိုင်းတွေဟာမဲခေါင်ဒေသနိုင်ငံတွေအပြင်ဖိလစ်ပိုင်နိုင်ငံမှာပါအခြေစိုက်ပြီးအင်တာနက်ကနေလူမှုရေးအရှုပ်ထွေးတွေနဲ့ချင်းကြောက်လိန်လေတာငွေညှစ်တာတွေယင်းဒီမြုပ်နှံမှုတွေမှာလည်းလိန်လယ်မှုတွေကျူးလွန်နေတယ်အဲ့ဒီရာဇဝတ်ဂိုင်းတွေဟာထိုင်းနိုင်ငံနဲ့နယ်စပ်လက်နက်ကိုင်အုပ်စုတွေကြီးစိုးတဲ့မြရီမြို့နယ်ရွှေကုတ်ကူဒေသမှာအများစုရှိနေပြီးတရုတ်နဲ့ထိစပ်နေတဲ့ချမ်းမြောက်ဝဒေသနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေလည်းပါဝင်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။စက်တင်ဘာလ23ရက် VOA သတင်းတပုတ်မှာလည်းထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြရီမြို့မှာအခြေစိုက်ပြီးအွန်လိုင်းကလိမ်လည်နေတဲ့စိုက်ဘာဂိုင်းတွေအတွေ့အင်တာနက်ချိတ်ဆက်နိုင်အောင်လုပ်ပေးနေတဲ့လုပ်ငန်းတွေကိုထိုင်းရဲတွေနှိမ်နင်းခဲ့တဲ့အကြောင်းလူ18ဦးကိုဖုံးစင်ကတ် 9600 ကျော်ဆက်သွယ်ရေးပစ္စည်းတွေနဲ့အတူဖမ်းဆီးမိတဲ့အကြောင်းထိုင်းတူရဲချုပ်ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားတာကိုဖော်ပြထားပါတယ
်။ထို့အတူရွှေကုတ်ကိုရောက်ဒီဘောနိုင်ငံသားတွေကိုထိုက်ခဲ့တဲ့ဆိုတဲ့သတင်းတပုတ်ကိုလည်းစက်တင်ဘာလ15ရက်နေ့ VOA သတင်းမှာဖော်ပြခဲ့ပါတယ်။အဲ့ဒီတဲ့မှာထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြရီမြို့အနီးကရွှေကုတ်ကိုဒေသကတရုတ်ကာစီနိုလောင်းကစားရုံနဲ့အွန်လိုင်းလိမ်လည်ခိုင်းတွေမှာရောင်းစားခံခဲ့ရတဲ့ညီပေါ်နိုင်ငံသား၈ယောက်ကိုထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးဌာန Department of Special Investigation DSI ကဦးဆောင်ပြီးတော့ကယ်တင်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်ရွှေကုတ်ကိုဆိုရာကရင်ပြည်နယ်မြရီမြို့နယ်စက်နှမိုင်အကွာအဝေးမှာရှိတဲ့မြို့သစ်စီမံကိန်းတစ်ခုဖြစ်ပါတယ်။ဒီရွှေကုတ်ကိုမြို့သစ်ဟာ2010ခုနှစ်မှာနေစားဆောင်တပ် BGF အသွင်ပြောင်းခဲ့တဲ့အရှိတောင်တိုင်းစစ်ဌာနချုပ်လက်အောက်မှာရှိတဲ့ဘုံမူးချုပ်စောချစ်သူဦးဆောင်တဲ့ DKBA ထိန်းချုပ်နယ်မြေဖြစ်ပါတယ်။မြို့သစ်စီမံကိန်းကိုတရုတ်လုပ်ငန်းစု Jilin Yatai Group နဲ့ BGF ရဲ့ချစ်လင်းမြိုင်ကုမ္ပဏီတို့ပူးပေါင်းပြီးတော့မြန်မာရထိုင်း International Company Limited အမည်နဲ့2018ခုနှစ်မှာစတင်ခဲ့တာပါအဆိုပါစီမံကိန်းစတင်စဉ်ကပဲတရုတ်ကာစီနိုလောင်းကစားရုံတွေပါဝင်လာနိုင်တယ်လို့ Asia Times ကသတိပေးရေးသားခဲ့တာတွေ့ရပါတယ်2019ခုနှစ်မှာတော့မြန်မာနိုင်ငံယင်းဒီမြုပ်နှံမှုကော်မတီ MIC ခွင့်ပြုထားတာထက်ကြော်လွန်လုပ်ကိုင်နေတဲ့အတွက်အဲ့ဒီအချိန်ကကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကရက်ဆိုင်စီပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်အဲ့ဒီအကြောင်းကိုအေယဝတီသတင်းဌာနက2019ခုနှစ်စက်တင်ဘာလ3ရက်နေ့မှာခြေလွန်လက်လွန်ဖြစ်သွားတဲ့မြောက်ရီကတရုတ်မြို့သစ်စီမံကိန်းဘာဆက်ဖြစ်မလဲလို့မေးခွန်းထုတ်ထားတဲ့စောင်းပါတပုတ်ရေးသားခဲ့တာတွေ့ရပါတယ်။
2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ရွှေကုတ်ကိုဒေသဟာအွန်လိုင်းကနေလိမ်လည်မှုလူကုန်ကူးမှုမူရစေဝါကုန်သွယ်မှုနဲ့ကာစီနိုလောင်းကစားလုပ်ငန်းတွေအခြေစိုက်ရာဒေသဖြစ်လာခဲ့ပါတယ်။ဒါကြောင့်လဲဒီ Diplomat Magazine ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနယ်စပ်အနီးကရင်ပြည်နယ်တဲကရွှေကုတ်ကူအခြေစိုက်တရုတ်ကာစီနိုလုပ်ငန်းတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုပြဿနာဟာဒေသတွင်းနိုင်ငံတွေအထိစိုးရင်စရာဖြစ်လာနေတဲ့အကြောင်း2022ဩဂုတ်လ23ရက်နေ့ကရေးသားခဲ့တာပါ2023ဩဂုတ်လအတွင်းကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာစီရင်ခန်းစာမှာလဲမြန်မာနိုင်ငံအပါအဝင်အရှိတောင်အရှနိုင်ငံတွေမှာရာဇဝတ်ဂိုင်းတွေကတိမ့်နဲ့ရှိတဲ့လူတွေကိုစိုက်ဘာရာဇဝတ်မှုတွေကိုကျူးလွန်ဖို့ မကြာခဏညှဉ်းပန်းနှိပ်စက်ချင်းကြောက်ကဖိအားပေးစေခိုင်းနေတယ်။အများစုဟာစိုက်ဘာရာဇဝတ်မှုတွေကိုကျူးလွန်ဖို့အတွက်လူကုန်ကူးခံရပြီးလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုလိုပြင်းထန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအကြီးအကဲဗော်ဂတက်ကအစီရင်ခံစာမှာဖော်ပြခဲ့ပါတယ်။
ရွှေကုတ်ကိုဒေတာရဲ့လက်ရှိအခြေအနေကိုပေါ်လွင်စေတဲ့အင်တာဗျူးတစ်ခုကို2023ခုနှစ်ဇွန်လ18ရက်နေ့မှာ VOA ကထုတ်လွှင့်ခဲ့ပါတယ်။အဲဒါကတော့ရွှေကုတ်ကိုဒေတာကိုစောင့်ကြည့်လေ့လာနေတဲ့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower နဲ့အင်တာဗျူးပဲဖြစ်ပါတယ်။ Jason Tower ကကရင်ပြည်နယ်တောင်ရင်မြေကန်တလျှောက်ကီလိုမီတာ50လောက်ရှည်လျားတဲ့ area တစ်ခုလုံးဟာရာဇဝတ်ကိုင်းတွေကြီးစိုးထားတဲ့နေရာတစ်ခုအဖြစ်ပြောင်းလဲသွားခဲ့ပါတယ်။အဲဒီဒေသတစ်ဝိုက်ကိုတရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့နိုင်ငံဖြတ်ကျော်ဖွဲ့စည်းထားတဲ့ရာဇဝတ်ကိုင်းတွေကတည်ဆောက်ထားတာဖြစ်ပါတယ်။အထူးသဖြင့်မြန်မာစစ်တပ်ထိန်းချုပ်မှုအောက်မှာရှိတဲ့ကရင်နယ်ခြားစောင့်တပ် BGF နဲ့တရုတ်ရာဇဝတ်ကိုင်းတွေပူးပေါင်းဆောင်ရွက်မှုဟာလက်ရှိပြီးတော့ဩဇာကြီးမာပါတယ်။ရာဇဝတ်မှုပုံစံတွေကျယ်ပြန့်လာတာကိုကိုဗစ်ကရောဂါကြီးပြီးကလေးကတွေ့မြင်နေရပါတယ်။စစ်တကအာနာသိမ့်ပြီးနောက်ပိုင်းဒီလိုရာဇဝတ်မှုတွေတည်တည်တသာတက်လာပါတယ်။တောင်ရင်မြစ်တစ်လျှောက်ရှိနေတဲ့အဲ့ဒီဒေသမှာလူကုန်ကူးခံရတဲ့သူတွေဟာနိုင်ငံပေါင်း30ကျော်ကလူတွေပါဝင်နေပါတယ်။ဒါဟာအရှေ့တောင်အာရှမှာစိုက်ဘာကြုံပြူဖို့လူကုန်ကူးခံရတဲ့နိုင်ငံစုစုပေါင်း46နိုင်ငံတွေကမြန်မာနိုင်ငံရွှေကုတ်ကိုမှရှိနေတာဟာနိုင်ငံပေါင်း30ကျော်ကဖြစ်နေတယ်လို့ပြောကြားခဲ့ပါတယ
်။2023ဂျွန်လထဲမှာစစ်ကောင်စီနဲ့နေပြည်တော်မှာတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးရှင်ကန်းကမြန်မာထိုင်းနယ်စပ်ကလူကုန်ကူးမှုနဲ့စိုက်ဘာကြုံပြူမှုတွေကိုနှိမ်နင်းဖို့တရုတ်မြန်မာထိုင်းသုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးအဓိကတိုက်တွန်းဖိအားပေးခဲ့တဲ့အပေါ်ဘယ်လိုမြင်ပါသလဲလို့မေးမြန်းရမှာတော့ဂျေဆင်တာဝါကဒီရာဇဝတ်ကိုင်းတွေရဲ့လှုပ်ရှားမှုတွေကိုနှိမ်နင်းဖို့အကောင်အထည်ဖော်ဖို့ကြိုးစားရမှာတရုတ်အနေနဲ့စစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်တာဟာမှားယွင်းတဲ့မိဖက်ဖွဲ့မှုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်မြန်မာစစ်တပ်အနေနဲ့ဒီပြဿနာကိုဖြေရှင်းဖို့ကောင်းမွန်တဲ့နိုင်ငံရေးစံတမရှိသလောက်နည်းပါတယ်လို့ပြောကြင်ပါတယ်လို့လည်းဖြေကြားခဲ့ပါတယ်။ UNODC ဒေသဆိုင်ရာကိုယ်စားလှယ်လည်းဖြစ် UNODC အစိုးရခန်းစားရေးသားရမှာလည်းပါဝင်သူဖြစ်တဲ့ Jeremy Douglas ကလည်းဥပဒေစိုးမိုးမှုတွေအားနည်းတဲ့ဒေသတွေမှာရာဇဝတ်ကိုင်းကြီးတွေကြီးစိုးနေတာပါလို့ဆိုပါတယ်။ဒါကြောင့်အကြမ်းဖက်မှုတွေဇက်တိုက်ကျူးလွန်နေတဲ့မြန်မာစစ်ကောင်စီထံကတရားဥပဒေစိုးမိုးမှုကိုဘယ်လိုမှမျှော်လင့်လို့ရနိုင်မှာမဟုတ်တယ်လို့ရာဇဝတ်ကိုင်းတွေကိုထိရောက်အောင်နှိမ်နှင်းမှုဆိုတာလေဖြစ်နိုင်ခြင်းမရှိဘူးလို့မြမအရေးစောင့်ကြည့်လေ့လာသူတွေကဆိုကြပါတယ်ခင်ဗျာ
အနာသိမ့်မှုအလွန်နှစ်နှစ်ခွဲကျော်ကာလအတွင်းနိုင်ငံအနှံ့လက်နက်ကင်ပြိပခါတွေကြောင့်နေအိမ်အဆောက်အအုံ 16,000 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်မိရှုဖျက်ဆီးခံရမှုတွေက2022ခုနှစ်အတွင်းမှာအများဆုံးဖြစ်ခဲ့ပါတယ်မိရှုခံရတဲ့နေအိမ်အဆောက်အအုံ 5,500 ကျော်လောက်ရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းမှာတော့နေအိမ်အဆောက်အအုံမိရှုဖျက်ဆီးခံရတာအများဆုံးဖြစ်ခဲ့ပါတယ်စစ်ကောင်စီရဲ့စေအုပ်ချုပ်ရေးကြီးညာခဲ့တဲ့အခုနှစ်ဖေဖော်ဝါရီလအတွင်းမှာလည်းမိရှုဖြစ်စီခံရတာပဲပြန်လည်မြင့်တက်ခဲ့ပါတယ်မိရှုဖြစ်စီခံရမှုတွေကစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်အရေးတော်အားဖြင့်နေအိမ်အဆောက်အအုံ 6,200 ကျော်မိရှုဖြစ်စီခံခဲ့ရတာပါဒီပမာဏဟာနိုင်ငံတော်ဝန်မိရှုဖြစ်စီခံရတဲ့စုစုပေါင်းရဲ့82ရာခိုင်နှုန်းကျော်အထိရှိခဲ့ပါတယ်။ဒ ုတိယအများဆုံးဒေတာကတော့မကွေးတိုင်းမှာဖြစ်ပါတယ်။ဒေင်အဆောက်အုံ 13,000 ကျော်မိရှုဖြက်စီခံခဲ့ရတာပါ။နိုင်ငံအနှံ့မျိုးနယ်ပေါင်း130ထက်မနည်းမှာနေအဆောက်အုံမိရှုဖြက်စီခံရမှုတွေရှိခဲ့ပါတယ်။ဒီအရေးအတွက်ဟာတနိုင်ငံလုံးမျိုးနယ်စုစုပေါင်းရဲ့သုံးပုံတစ်ပုံနီးပါးရှိလာပါတယ်။စကိုင်းတိုင်းရွှေဘိုမျိုးနယ်မှာနေအဆောက်အုံ 9,000 ကျော်မိရှုဖြက်စီခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမှာမျိုးနယ်ပေါင်း38ခုရှိတဲ့အနက်32ခုမှာမိရှုဖြက်စီခံရမှုတွေရှိခဲ့တာပါ။တနင်္သာရီတိုင်းမှာတော့မြို့နယ်ပေါင်း10ခုရှိတဲ့အထက်9ခုမှာမိရှုဖြက်စီခံရမှုတွေရှိခဲ့ပါတယ်အခုနှစ်6လတာကာလအတွင်းနိုင်ငံအနှံ့နေအဆောက်အုံ 28,000 ကျော်မိရှုဖြက်စီခံခဲ့ရပါတယ်မိရှုဖြက်စီခံရတာတွေကမြို့နယ်ပေါင်း82ခုထက်မနည်းမှာဖြစ်ခဲ့တာပါဒီလိုမိရှုဖြက်စီခံရတာတွေရဲ့80ရာခိုင်နှုန်းနီးပါးကစကိုင်းတိုင်းတွေကမြို့နယ်29ခုမှာဖြစ်ခဲ့ပါတယ်။အရေးတွာအဖြစ် 22,000 ကျော်ရှိပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်မှာနေအဆောက်အုံ 2,300 ကျော်မိရှုဖြက်စီခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဖီယိုကိုကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ဒေါ်တင်တင်စရီဖြစ်ပါလေ။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်ရှင်။ဘေးကင်းကျန်းမာပါစေနော်။နောက်သောရရှင်ဘာကြီးအေးကလည်း VOA သတင်းနဲ့နားဆင်ရတာအကြိုက်ဆုံးပါလို့ပြောလာတာပါ
။ကျွန်တော်က VOA BBC RFA မနေ့တိုင်းညတိုင်းနားထောင်ပါတယ်။နေကင်းဘက်ဆိုပြည်တွင်းရ FM line တွေကိုနားထောင်ပါတယ်။ VOA ကိုနားထောင်ရတာအားအရာဆုံးပါ။ဘာလို့လဲဆိုတော့ VOA ကမနေ့တနားကြီးည9နာရီမှနာရီဝဲည9နာရီမှအချိန်10နာရီပေါ့ပါကျန်တဲ့အတန်လွှင့်ဌာနတွေကအချိန်15မိနစ်နာရီဝဲလောက်ပါပဲဒီလိုပဲဆိုစီကဘူး VOE ကိုဒီတက်မကအချိန်တိုးပြီးထုတ်လွှင့်ပေးဖို့တောင်းဆိုရမှာကလည်းမဝင့်မရဲမို့ပါပြောရတာလဲငငယ်တော့ငါကြီးသားစကားလိုက်ပြောရသလိုရှင်းကုန်မိပါပဲ VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးနေကောင်းကျန်းမာကြပါစေ
မနေ့တခါညနေတခါည9နာရီတခါဆိုလို့ကျမတို့ဒီညနေ9နာရီမှာအတန်နှွင့်တဲ့နိုင်ဝက်အစီအစဉ်မထုတ်လွှင့်တာကိုဗစ်ကရောဂါကြီးစတဲ့ရဖြစ်ပါရဲ့နော်အခုချိန်မှလည်းတနေ့ကို2ခါပဲထုတ်လွှင့်ပေးနေပါတယ်ဒါပေမဲ့ကျမတို့စုစုပေါင်းမနေ့တနာရီည9နာရီအဲ့ဒါကလည်းရေဒီယိုကနောက်ပြီးရုပ်မြင်သံကြားပါဖမ်းယူလို့ရအောင်လို့ဒီရေဒီယိုထုတ်လွှင့်ချက်ကိုရုပ်မြင်သံကြားရောမှာပါတင်ဆက်ပေးနေတာဖြစ်ပါရဲ့နောက်ပြီးကျမတို့ညနေ9နာရီတိုင်းမှာTV သတင်းအစီအစဉ်အဲ့ဒါကနိုင်ဝက်စာအစီအစဉ်ဖြစ်ပါတယ်ဒါကြောင့်မို့ကျမတို့ဓာတ်ရိုက်ထုတ်လွှင့်မှုတနေ့ကို2နာရီခွဲထုတ်လွှင့်ပေးနေပါတယ်ရှင်ဒီထက်မကအချိန်တိုးထုတ်လွှင့်ပေးဖို့တောင်းဆိုရမှလည်းမဝင့်မရဲနဲ့မလို့ပါတဲ့ကျမတို့လည်းညင်းဆိုရတာအားနာပါတယ်လောလောဆယ်တော့2နာရီခွဲအချိန်နဲ့ပဲကြည်နေပါအောင်နော်အစီအစဉ်တွေကိုအားပေးကြည့်ရှုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်တခါလေစာရေးတဲ့ဦးဝင်းကြီးဆိုတဲ့သောရရှင်ရဲ့စာကိုလည်းပေါ်ပြပေးချင်ပါသေးဒီတော်ရရှင်ကမင်္ဂလာပါ VOE ရေးတဲ့ Facebook မှာသတင်းကြေညာတဲ့အတန်းအရန်တိုးတိတ်နေလို့ပြုပြင်ပြင်ဆင်ပေးဖို့မေတ္တာရက်ခံပါလေ။နာကြအာယုံကောင်းမွန်တဲ့သူဖြစ်ပါလေကျေးဇူးပါတဲ့ဟုတ်ကဲ့ပါ။နာကြအာယုံကောင်းမွန်ပေမဲ့ VOE အစီအစဉ်ကိုတိုးနေပါလေလို့ဆိုလာပါတယ်။ဒီလိုရေးလာတဲ့စာတွေကိုလည်းကျွန်မမကြာခဏပြန်ပေးပို့ပါရနော်။အတန်းထုတ်လွှင့်မှုအတိုးအကျ ကျမတို့ဘက်ကအတန်တိုးတယ်ဆိုပြီးစာရေးလာတဲ့ကြလို့ပါကျမတို့ဘက်ကအတန်ထုံးလွှင့်မှုအတိုးအကျကစံနှုန်းတိုင်းထုံးလွှင့်ပေးတာဖြစ်ပါတယ်ဒါမဲ့ဒီအတန်တိုးတယ်ဆိုပြီးလှမ်းပြောတာလဲဒီတော်ရစီမှာမဟုတ်ပါဘူးမကြခဏခုနပြောသလိုပဲကျမကြားရပါတယ်ဒီမှာတချို့ကကြဲကြဲကြားရတယ်ဆိုပြီးတော့လည်းပြောလာတာရှိပါတယ်ဒီမှာကျမမေးချင်တာကဒီတော်ရရှင်ဦးဝင်းကြီးနဲ့အဲ့လိုအတန်တိုးတယ်လို့ပြောတဲ့တော်ရရှင်နေတခြားအစီအစဉ်တွေကိုနားထောင်ရင်ရောဘလို့ရှိပါလဲဆိုရရဲ့နောက်ပြီးတော့ဖုန်းနဲ့နားထောင်တာလားရေဒီယိုနဲ့နားထောင်တာလားဒါမှမဟုတ်ရင်လုံမြင့်တန်ကြားကနေပြီးတော့လားမျိုးစုံပေါ့နော်လူအများစုကဖုန်းနဲ့နားထောင်ကြတော့ဖုန်းဆိုရင်လည်းဒီအတိုင်းအကျယ်ဖွင့်ပြီးတော့နားထောင်တာလားနှကြက်တက်ပြီးတော့နားထောင်တာလားမိကုန်းထုတ်စရာအဆုံးမကျေကျေဖွင့်ပြီးတော့နားထောင်လို့တိုးနေတယ်ဆိုရင်နှကြက်တက်ပြီးတော့နားစင်ကြည့်ပါလည်းချက်တက်ရင်ပို့ပြီးတော့ကြားရနိုင်ပါတယ်ဟိုကြဲကြဲဖွင့်ရတာနဲ့အတန်တိုးရဆိုတာလေတယ်လီဖုန်းစပီကာတစ်ခုခုသူ့ရဲ့အတန်တိုးကျအနေထားကြောင့်လည်းဖြစ်နိုင်ပါတယ်ရှင်ဒါကြောင့်မလို့ကျွန်မဖြေပေးရတာတော့ခက်ပါရဲ့ဒါပေမဲ့လည်းစိတ်ချပါကျွန်မတို့ဘက်ကနေပြီးတော့ထုတ်လွှင့်တာကရှိတဲ့ဆန်နှုံးစင်တာနဲ့အညီထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါကြောင့်မလို့ရေဒီယိုမှာနားဆင်ရင်ပဲဖြစ်ဖြစ်ဒီရုပ်မြင်သံကြားမှာနားဆင်ရင်ပဲဖြစ်ဖြစ်သိတာပါလိမ့်မယ်ရှင်ဟိုပုံမှန်အတန်နဲ့ကြားရတယ်ဆိုတာမျိုးပေါ့နော်အခုလိုမျိုးပြန်ပြီးတော့စာရေးပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်မပြောတာလေးတွေကိုလည်းနည်းနည်းလေးဟိုကျိုးစားကြည့်ပါအောင်လို့လဲတိုက်တွန်းချင်ပါရဲ့နော်နောက်ထပ်တော်ရရှင်ဦးညင်ကြီးကလည်းဒီအတန်နဲ့ပတ်သက်ပြီးတော့ပဲရေးလာတာပါသူကကဏ္ဍတစ်ခုနဲ့တစ်ခုကြားမှာလွှင့်တဲ့တီးလုံးတွေကိုအတန်တိုးပြလို့ရမလားရဲ့မြမပြည်သူတွေကခိုးပြီးတော့နားထောင်ရတော့အဲ့ဒီတီးလုံးတွေလာတဲ့အချိန်ဆိုရင်အတန်ကိုပြေးပြေးပြီးတော့ရှော့ရတာတဲ့ဟုတ်ကဲ့ပါကျွန်မရုံးမှာဒီစာကိုဖတ်ပြတော့အကုန်လုံးနားလဲပါတယ်အတန်ပြေးပြီးတော့တိုးပြီးတော့ရှော့မဲ့ပုံကိုလည်းကျွန်မမြင်ရပါတယ်ရှင်စိတ်မကောင်းပါဘူးနော်ဒီတော်ရရှင်ကတော့အစီအစဉ်ကိုစပီကာနဲ့ဖွင့်ပြီးတော့နားထောင်တဲ့ပုံမှာရေဒီယိုကလည်းဖြစ်နိုင်ပါရဲ့နော်ဒီမှာတီးလုံးတန်ကျနေတယ်ဆိုတာဟုတ်လဲဟုတ်မဟုတ်လဲမဟုတ်ပေါ့နော်ဘာလို့လဲဆိုတော့ဟုတ်တယ်ဆိုတာကတီးလုံးတန်ဆိုရင်အများရန်ပို့ပြီးတော့ကြဲကြဲကြားရတယ်လို့ပါမဟုတ်ဘူးဆိုတာကတော့ကျမတို့တီးလုံးကိုပို့ပြီးတော့ကြဲအောင်လွှင့်ပေးတာမဟုတ်ပါဘူးကျမအနေနဲ့လေဒီအတွေ့အကြုံကိုကိုယ်တိုင်မကြာခဏတွေ့ကြုံရပါတယ်ရုပ်မြင်သံကြားဟို TV ကြည့်နေတဲ့အခါမှာကြော်ညာလာပြီဆိုရင်တီးလုံးတန်ကြီးအကျဲကြီးထွက်လာလို့ဟိုအဲ့နေမှာတိုးတိုးပြေရတာပါရှင်ဒါမဲ့လေကျမကဒီအတန်နဲ့ပတ်သက်လို့ဗီဒီယိုရုပ်မြင်သံကြားတွေနဲ့ပတ်သက်လို့ကိုရိုင်းဟိုတီးဖြတ်ရတဲ့သူဆိုတော့အဲ့ညမှာတခုနားလည်မိတာကတီးလုံးတန်ကိုကျမတို့ကဒီစကားပြောတန်နဲ့တူတူထားပြီးတော့ထိမ့်ညိပေးထားရင်တော့မှတီးလုံးလာတဲ့အခါမှာတီးလုံးဖြစ်နေတဲ့အတွက်ကြောင့်မို့အတန်ကပို့ပြီးတော့ကြဲကြဲစားရတာဖြစ်ပါတယ်ဒီထက်နှိမ့်လိုက်ရင်လည်းဘာဖြစ်သွားလဲဆိုရင်သူ့ရဲ့တီးလုံးတန်ကအောက်နှိမ့်ကြပြီးတော့ဝင်သွားရပါတယ်ရှင်အဲ့ညမှာလေဒီတီးလုံးလာတိုင်းမှာကိုကအကျဲကျဲကြားနေတယ်လို့ဖြစ်တတ်တာဖြစ်ပါတယ်ရှင်။ဒါမဲ့လေကျွန်မဒီအစီအစဉ်တင်ဆက်တဲ့သူတွေတီးလုံးထဲတဲ့သူတွေကိုကျွန်မပြန်ပြီးတော့သတိပေးပါမယ်။တော်ရရှင်ဥညင်ကြီးပြောတဲ့အချက်ကိုလည်းပြန်ပြီးတော့ပြောပြပေးပါမယ်နော်။ကျေးဇူးတင်ပါတယ်ရှင်။တော်ရရှင်နေနေစဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေအထွေထွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲဒီထက်ကစာတွေကိုလည်းကျွန်မအပတ်စဉ်တိုင်းတစ်ပုဒ်နှစ်ပုဒ်ဖော်ပြပေးနေပါရနော်။အချိန်ရရင်ရသလိုစမ်းချောင်းကဆိုတဲ့တော်ရရှင်တစ်ယောက်ကတော့ချစ်တော် view ကြီးခင်ဗျားတဲ့ကျွန်တော်ငငယ်လေးတွေကရေဒီယိုကနေပဲအမြဲတမ်းနားဆင်နေကြပါဆိုပြီးအခုလိုရေးလာပါတယ်။
ရန်ကုန်မှာလည်းပြည်သူလူထုအတွက်ရည်တည်တဲ့သတင်းသမားတော်လိုင်းသမားတွေတင်မကပါဘူးအိမ်ပိုင်တဲ့သူအိမ်ငှားနေထိုင်ရသူတွေပါဒုက္ခရောက်လွန်းရပါတယ်ဒါအပြင်မိမိရှိရေမရတရက်တရက်ဆိုအတော်ဒုက္ခရောက်ရတာပါစစ်အာဏာရှင်တွေကအချင်းရောက်ရလေပျော်လေပုံစံဖြစ်လေမလားပဲမုန်းလိုက်တာ VOA ရေဖြစ်နိုင်ရင်အမေရိကန်ကစစ်ရေးအရာဝင်သင့်ပါတယ်မြမအရေးလက်နေရင်တရုတ်ကမြမတင်ရန်ဇာတာတုံးပြီးအမေရိကန်ကိုပါထိပါလာနိုင်ခြေရှိတာမို့အမေရိကန်ကစီရေးကြံကျင်သူတွေကိုပါဒီစာလေးအရောက်ပို့ပေးပ
ါနိုင်ငံရေးလှုပ်တဲ့သူရောနိုင်ငံရေးမလှုပ်ဘဲနဲ့အိမ်မှာဒီတိုင်းနေတဲ့သူရောဒုက္ခရောက်နေပါတယ်ဆိုပြီးတော့ဒီတော့ရှင်အမေရိကန်ကစီရေးကြံကျင်သူတွေစီဒီစာလေးအရောက်ပို့ပေးပါဆိုပြီးတော့အကြံပြုလာတာဖြစ်ပါတယ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုအခုရသလောက်အချိန်တွင်မှဆက်ပြီးဖော်ပြပေးသွားခြင်းပါတယ်ဒီတမှုဘက်ကတော်ရရှင်တမှုကလေးကလည်းရဲရှိပိတ်ထားလို့ဒုက္ခရောက်နေပါတယ်ဆိုတော့စာရေးလာပါတယ
်တမှုကလေးကလည်းကိုပိတ်ထားခဲ့တာ၃လကျော်လေးလတည်းကိုရောက်လာပါပြီဒီတော့အတွင်းမှာတမှုမြို့နယ်လူတွေရဲ့ကျန်းမာရေးစီးပွားရေးလူမှုရေးလုပ်ငန်းဆောင်တာတွေအကုန်ခက်ခဲရှိသနာထက်ကိုပူချုံခဲ့ရပါတယ်ဒါကြောင့်မို့ကလည်းပိတ်ထားဖို့ဆုံးဖြတ်ထားတဲ့တာဝန်ရှိလူကြီးများPDF စကားစတာဝန်ရှိသူများအနေနဲ့အပြစ်မဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတမှုကလေးကားလန့်ကိုခဏတစ်ဖြုတ်ဖြစ်ဖြစ်ပြန်ဖွင့်ပေးဖို့အသနာခံတင်ပြလိုက်ရပါတယ်ခင်ဗျာ
။ Okay ဒီတော်ရရှင်ကငါးမြင်းဆောင်တမှုသားဖြစ်ပါတယ်တဲ့။တမှုမျိုးစုံမျိုးသားတွေကိုစားရေးလိုက်ရပါတယ်ဆိုပြီးတော့ သူရဲ့စာကို DVO ကိုအခုလိုပို့လာတဲ့စာကိုစာကစာတာဝန်ရှိသူများ PDF တာဝန်ရှိသူများတမှုမျိုးပကဖပအဖပလဖလူကြီးမင်းများ NUG တာဝန်ရှိသူများကိုပေးပို့ပါတယ်တဲ့အခုလိုရေးလာတာပါဒီစာကကျမဒီရထားတာသတင်းပတ်အနေငယ်ရှိသွားပြီမလို့ဒီကိစ္စကိုတကယ်တာဝန်ရှိတဲ့သူတွေအခုချိန်လောက်ဆိုရင်တော့ဒီရရှိပြီးတော့ဖြည့်ရှင်းပြီးသွားပြီလားဆိုတော့တကယ်၍ဒီကိစ္စကြီးပြေလည်သွားရဆိုရင်ကျမတို့စီကိုတစ်ချက်လောက်စာရေးပြီးတော့ပြောပါအောင်နော်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်တီးမာရင်ရက်ချင်ပါတယ်ရှင်။အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့လိုက်လိုက်လဲလဲဆန္ဒပြုပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်။ပြည်မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။ကျမတို့စစောကတင်ဆက်ခဲ့တဲ့အစီအစဉ်တွေမှာအတန်ပိုင်းဆိုင်ရာခြုံရင်းမှုရှိခဲ့တဲ့အတွက်အထူးတောင်းပန်ပါတယ်ရှင်။တနုနေညာချံ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုကြည့်ကြရအောင်ပါရှင်။ချီလီနိုင်ငံကစီရေးပြချီတက်ပွဲမှာစစ်တပ်သုံးခွေးတွေပါဝင်ခဲ့တာဟောလိဝုဒ်ရုပ်ရှင်အထူးပွဲကိုခွေးကောင်200ကျော်တက်ရောက်ခဲ့ပြီးဂင်းနစ်ကမ္ဘာစံချိန်ချိုးသွားခဲ့တာစတဲ့ထူးခြားဆန်းပြသတင်းတွေကိုကိုစံကျော်နဲ့မတ်ဤတန့်စင်တို့ကပြောပြမှာပါရှင
်။ American ပြည်ထောင်စု Ohio ပြည်နယ်စင်ဆာနတီမြို့မှာ hot dog ကျုပ်ချောင်းညက်ပေါင်မုံနဲ့တူတဲ့ Dawson ချီတိုဝေးလေးတွေအပြေးပြိုင်ပွဲကိုနှစ်ဆင်ကျင်းပလေးရှိပါတယ်။စင်ဆာနတီမြို့ရဲ့ delay အရ October 1st စင်ဆာနတီဆိုတဲ့အော်တိုဘားပွဲတော်ကိုနှစ်ဆင်ကျင်းပလေးရှိတာပါဒီပွဲတော်တွေထဲမှာဟော့တော့ကျုပ်ချောင်းညက်ပေါင်မုတ်လိုဝစ်စင်ထားတဲ့ခြေတိုခွေးလေးတွေရောမျိုးဆက်ခွေးလေးတွေရောအမျိုးစားစုံခွေးတရာလောက်အပြေးပြိုင်ပွဲကိုလည်းကျင်းပလေးရှိပါတယ်ခြေတိုခွေးလေးတွေဝစ်စုံကိုစီနဲ့အပြေးပြိုင်ကြတာကိုပြည်ဧတက်ကလည်းအားပါတရာလက်ခုပ်လက်ဝါးတီအားပေးခဲ့ကြပါတယ်ဒီနေ့အပြေးပြိုင်ပွဲမှာတော့အသက်3နှစ်အရွယ်ခွေးလေးရူဘီကအနိုင်ရရှိခဲ့တာကြောင့်သူ့ကိုမွေးစားတဲ့သခင်နဲ့အတူဆုတက်ယူခဲ့ပါတယ်ရူဘီကတန်းနစ်ဘောလုံးလေးတွေကိုပြေးဖမ်းရတာသဘောကျပြီးအရန်တွက်လက်မြန်ဆန်တယ်လို့သူ့တခင်ကပြောပါတယ်သူ့အတွက်စုကြည်ဖြစ်တဲ့တနစ်စာခွေးစာအထုပ်ကြီးကိုအိမ်ပြန်တည်သွားနိုင်မှာဖြစ်ပါတယ်ခင်ဗျာ
ချီနီနိုင်ငံကစီရေးပြချီတက်ပွဲမှာတော့ရဲဝင်တန်းဖြစ်လာမဲ့လူငယ်တွေတင်လာမကရဲတပ်ဖွဲ့ဝင်ဖြစ်လာမဲ့ခွေးလေးတွေပါပါဝင်ကြကြပါလိမ့်နေစင်ကျပါလေရှိတဲ့ချီလီစီးရီးပြချီတက်ပွဲခန်းထဲမှာအသက်ရွယ်ဆုံးခွေ86ကောင်လေးသူတို့ကိုထိန်းသူတွေကိုစီနဲ့ဘေးနားမှာနေပြီးတော့ပါဝင်ခဲ့ကြပါသည်ဒီခွေပေါက်လေးတွေကငငယ်ကလေးကအပြင်းထန်လေးကျင့်တင်ယူခဲ့ကြရတာဖြစ်ပြီးတော့ဆူညံတန်းကိုလည်းမမှုကြတော့ပါဘူး ဒါကြောင့်စီရေးပြဘေးခရာတီးမှုပြီးတော့ချိတက်ကြတဲ့အချိန်မှာသူတို့ကလည်းငင်းငိမ့်လေးအလိုက်တတိပါဝင်လာကြတာပါဒီခွေးပေါက်လေးတွေကခွေးရဲဝင်တဲ့အဖြစ်ကြောင်းစင်ကြမှာဖြစ်ပါလေခလေးတွေကချစ်ဖို့ကောင်းရင်လာမကလူအသက်ကိုပါကယ်တင်နိုင်မယ့်နိုင်ငံအကျိုးပြုရဲဝင်တန်းတွေလည်းဖြစ်လာမှာကြောင်းဗာကြီးရဲ့သူတွေရဲ့အသေးစိတ်ဖြစ်နေကြပါလိမ့်ရှင
်ပေါ်ပက်ထရို The Mighty Movie ခွေးပက်တရောင်ရဲ့ကာတွန်းဇာတ်ကားရုံမတင်ခင်အကျိုးအထူးပွဲပြသတဲ့ပွဲရဲ့ကော်စောနီပေါ်မှာအထူးအပ်တဲ့အဖြစ်ခွေး219កောင်တက်ရောက်ခဲ့ပြီးရုပ်ရှင်ပြပွဲတစ်ခုမှာခွေးအကောင်ကြီးအများဆုံးတက်ရောက်ခဲ့တဲ့ပွဲအဖြစ် Paramount Pictures ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီက Guinness ကမ္ဘာစံချိန်ကိုချိုးသွားပါတယ်ဒီမတိုင်ခင်တုန်းကတော့ American ပြည်ထောင်စု Illinois ပြည်နယ်ကကားနဲ့ဝင်ကြည့်ရတဲ့လေဟာပြင်ရုပ်ရှင်ကွင်းမှာခွေး199កောင်တက်ရောက်ခဲ့တဲ့ပွဲနဲ့ Guinness ကမ္ဘာစံချိန်ဝင်ခဲ့တာပါGuinness ကမ္ဘာစံချိန်ချိုးနိုင်မှုဆိုရင်ဂျုံရခွေးတွေကိုခေါ်လို့မရပါဘူးအဝင်ဝမှာတရိတ်ဆန်စတရာဝန်အတင်းတစ်ခုထားရှိပြီး Guinness စံချိန်စစ်ဆေးရေးအဖွဲ့ရဲ့သတ်မှတ်ချက်တွေနဲ့ခွေးတွေအားလုံးပြည့်မီမမီဆိုတာကိုပွဲမထက်ခင်မှာစစ်ဆေးရပါတယ်ခွေးတွေကကျန်းမာရမှာဖြစ်ပြီး10မိနစ်အနည်းဆုံးရုပ်ရှင်ကြည့်မှဒီပွဲကိုတက်ရောက်တယ်လို့မှတ်ယူတာဖြစ်ပါတယ် Paw Patrol The Mighty Movie ရုပ်ရှင်အထူးပွဲကိုတက်ရောက်တဲ့ခွေးတွေကမီးအောင်ဆုံးကြားဖျက်ချောက်ရတာဖြစ်ပြီးတခင်ရဲ့စကားနားထောင်တဲ့ကြောင်းလည်းပြသခဲ့ကြပါတယ်ခွေးတွေတင်မကခလေးတွေရောမိသားစုတွေရောလာရောက်ကြတဲ့ဒီအထူးပွဲမှာအစားတောက်ရောင်းတဲ့ကားတွေခွေးရောလူရောရေတောက်ဖို့နေရာတွေခုံပြန်ကြော်လွှားကစားတဲ့နေရာတွေရေခဲမုတ်ဆိုင်တွေလည်းရှိပါတယ်ဇက်လိုက်အလုံးကခွေးတွေဖြစ်ကြပြီးပတ်တဲ့အောင်ရဲတွေရဲ့အတွေ့အကြုံကိုဟာတာနော်တင်ဆက်ထားတဲ့ Paw Patrol The Mighty Movie ကတ်တွန်းဇက်လန်ကိုစက်တင်ဘာလ29ရက်နေ့မှာအမေရိကန်ပြည်ထောင်စုတွန်းကရုပ်ရှင်ရုံတွေမှာစတင်ပြသမှာဖြစ်ပါတယ်ခင်ဗျာ
ထက်ကတုံးရုပ်ရှင်တွေကဘလူးကြီးနေတဲ့ရွှေနော်တွေကတစ်ပင်အိမ်ထဲမှာခဏသွားနေခြင်းနေလို့ရနေပါပြီ။စကော့တလန်အရက်ကဝေးလံခေါင်ဖျားတဲ့ဒေါအုပ်ထဲမှာဒီကိုတော့ဘလူးကြီးနေတယ်လို့မျိုးတင်းငုတ်တူတဲကအိမ်ဖြစ်အောင်လို့ဖန်တီးထားတာကို Airbnb အိမ်ငှားကုမ္ပဏီရဲ့အင်တာနက်စာမျက်နှာမှာတွေ့နိုင်ပါတယ်။ Dreamworks Cartoon Animation Company ထုတ် Shrek ကတုံးဇာတ်လမ်းတွေကကျက်သွင်းတဲ့အစင်းကိုအလုံးလိုက်ကြိုက်စားတဲ့ဘလူးကြီးရှက်လိုမျိုးပဲရှင်နိုးတဲ့ကတင်းငုတ်တိုအိမ်မှာနဖာကြီးဖျောင်းနိုင်ထုံးပြီးတော့တိတ်တိတ်ဆိတ်ဆိတ်လာတဲခုချင်းနေဆိုရင်တော့အော်တိုဘာလ17ရက်နေ့နောက်ပိုင်းမှာ Airbnb ရဲ့အင်တာနက်စာမျက်နှာမှာ booking တင်နိုင်ပါလိမ့်ရွေးချယ်ခံရရင်တော့အော်တိုဘာလ28ရက်နေ့ကနေ29ရက်နေ့ထိဧည့်သည်3ယောက်ည8အခမဲ့တဲခုနိုင်မှာဖြစ်ပြီးဘလူးကြီးရှက်အင်္ဂါရင်းနဲ့ရတဲ့အမျက်ငွေတွေကတချို့ကိုတော့ Airbnb ကုမ္ပဏီက Hopscotch ကလေးငယ်များပရဟိတအဖွဲ့အစည်းကိုလိုရမ်းမှာဖြစ်ပါတယ်ရှင
်ဒါကတော့ကဘာတလွားထူးခြားစံပြသတင်းတွေကိုကိုစံကျော်နဲ့အတူမတ်အီတန်စင်ကပြောပြသွားတာပါအခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြမှာပါရှင်
ဘေကန်ဆူရလုံငန်းတွေရဆန်းရမယ်နောက်ဆုံးနိုင်ပိုင်းလုံမှာပဲလွတ်တော်မှာယာယီ3ဆီအတွက်သဘောတူညီချက်ရရှိခဲ့ပြီးဥပဒေချမ်းကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးတည်ပြလိုက်ပါတယ်လက်ရှိ3ဆီပမာဏအတိုင်းနောက်ထပ်45ရက်ခွင့်ပြုမဲ့ဥပဒေကို Republican Conservative အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာစစ်ဆန်ညီနိုင်သဘောတူခဲ့ပြီးနောက်သမ္မတရဲ့ Democratic Party Conservative အများစုရှိတဲ့အထက်လွှတ်တော်မှာထောက်ခံမဲ့88မဲ့ကန့်ကွက်မဲ့ကိုမဲ့နဲ့အတည်ပြုလိုက်တာပါယာယီ3ဆီထဲမှာတော့သမ္မတပါတီတောင်းခံထားတဲ့ကပ်ဘေးဒဏ်အကူအညီပေးဒေါ်လာ16ဘီလီယံအသုံးစရိတ်ပါပေမဲ့ရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်အခုညီပေးဖို့တော့ပါဝင်ခဲ့ခြင်းမရှိပါဘူး။တူရကီနိုင်ငံအန်ကာရာမြို့တော်ကပြည်ရေးဝန်ကြီးဌာနယုံနီဒီနေ့အသေးခံပုံခွဲတက်ခတ်ခဲ့တဲ့အကြောင်းတူရကီပြည်ရေးဝန်ကြီးကအတည်ပြုပြောဆိုပါတယ်။နောက်ထပ်တက်ခတ်သူတယောက်ကတော့ရဲရင်နဲ့အပြန်အလှန်ပြစ်ခတ်ရင်သေဆုံးသွားတယ်လို့လည်းပြောပါတယ်။နေရာစီမှာလွတ်တော်ရန်နာထားပြီးတဲ့နောက်ဒီနေ့ပြန်လည်ချင်းပေါ့ဖို့ရှိနေချိန်မှာပဲပောက်ကွဲမှုဖြစ်ခဲ့တာပါ။မြန်မာနိုင်ငံမှာဆက်ရနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကန်ပြစ်ခတ်တွေကြောင့်တန်းနဲ့ချီတဲ့နေရက်စွန့်ခွာတိတ်ချောင်နေရတဲ့သူတွေကိုအကူအညီပေးဂျပန်ရောက်မြန်မာနိုင်ငံသားတွေရန်ပုံငွေရှာခဲ့ကြပါတယ်။တိုကျိုမြို့ကဖျော်ဖြေလုပ်ငန်းတွေနဲ့ကုန်တက်ကြီးတွေရှိရာအီကီပူကူရက်မှာဂျပန်ရောက်မြန်မာတွေစုဝေးပြီးဒီသတင်းမှတ်ကုန်မှာရန်ပုံငွေရှာခဲ့ကြတာပါ။အတိုက်ကဒီမိုကရက်တစ်ပါတီကထက်လွတ်တော်အမှတ်တိုးဖြစ်တဲ့မီချီဟီရိုအီရှိဘာရှိကတော့မြန်မာစစ်တပ်ရဲ့အရက်သားတွေပေါ့လေချောင်းကတက်ခတ်မှုတွေနဲ့ကြေးရွာတွေကိုမိရှုတဲ့လုပ်ရည်တွေကိုအလေးထားပြောဆိုတော့ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တနုနေညချမ်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြသွားတာပါဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့ ကိုရန်နိုင်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ကေလာဝီလျံစ်ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ DN1 ပါရှင်တနုမီညာချန် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီတွင်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နီယာပါ